Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American အတန်းကနေ2015ခုနှစ်ဇွန်လ28ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတို့မီတာ30 40နဲ့49ရုပ်ကနေစတင်အတန်းလွှင့်နေပါခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမှန်ရင်ကျင်းနိုင်နေကျွန်တော်ကြော်ကြော်သိင်းကြေညာပါပါ။ဤရန်နျူကလ িয়ার ရဲ့တမတ်ရဲ့အမိသဘောတူညီချက်ရဖို့အခုချိန်ထိတော့အကောင်းမြင်နေကြဆဲပါပဲ။တမရဦးသိန်းစင်မွန်ဂိုလီးယားနိုင်ငံကိုသွားမယ်ကြောင်းမွန်ဂိုလီးယားတမရယုံကကြေညာပါတယ်။အမေရိကန်တရားလွှတ်တော်ချုပ်ကလိန်လူစုံတွဲတွေတရားဝင်လက်ထပ်ခွင့်ဆုံးဖြတ်ပြီးတဲ့နောက်လက်ထပ်သူတွေအများပြားရှိလာပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ Okay ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့အကျဉ်းထောင်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဘာတွေတောင်းဆိုလိုက်ပါသလဲ။နိုင
်ငံရေးအကျဉ်းသားတွေကတောက်လျှောက်လုံးမှာအများနဲ့မတူအောင်လို့နှိပ်ဖို့တွေခံခဲ့ရတယ်ဒါပေမဲ့ပါမန်ရာဇဝင်ကျင်းသားတွေရတယ်ရှုံးရခံစားမှုတွေတော့မရခဲ့ဘူးအဲ့တော့ဒီလိုခွဲခြားဆက်ဆံတယ်ဆိုရင်ကျွန်တော်တို့ကို
နိုင်ငံကျင်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်ဦးတင်မောင်ဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာပြည်ရာသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းနေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မန်းအင်ဂျင်နိုင်တို့ကညင်ညာပေးမှာဖြစ်ပါတယ်ဗျာ
။အီရန်နျူကလ িয়ার ရေးဆိုင်ရာသဘောတူညီချက်တရက်ကိုဒီလကုန်မှာရဖို့အီရန်ဆက်ဆက်ညှိနှိုင်းရမှုတွေမျှော်လင့်ထားပေမဲ့တိတ်ခက်ခဲတဲ့ကိစ္စရပ်တချို့ကိုဆက်လုပ်သွားဖို့လိုနေသေးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်နဲ့တကပိတ်ဆွေးနွေးပွဲတွေလုပ်နေတာနဲ့အမျှဝန်ကြီးကယ်ရီကဗီယက်နမ်မြို့မှာစနေနေ့ကပြောတာပါ။တို့တက်မှုရဖို့နဲ့ရှစ်ဆက်လုသွားနိုင်မှုနှစ်ဖက်စလုံးအပြင်းထန်လှုပ်ဆောင်မှုလိုတယ်လို့ဝန်ကြီးဇာရီဖ်ကပြောပါတယ်။တစ်ဖက်ကအပြူသဘောလှုပ်ဆောင်ပြီးပြင်းထန်တဲ့တောင်းဆိုချက်တွေမလုပ်ဘူးဆိုရင်အားလုံးအတွက်ကြိုးရှိမဲ့သဘောတူညီချက်တစ်ခုကိုတည်ချပေါက်ရမယ်လို့ဝန်ကြီးဇာရီဖ်ကပြောပါတယ်။အောင်မြင်တဲ့သဘောတူညီချက်တရရဖို့အတွက်ကိစ္စရပ်သုံးခုကိုဆက်လုသွားရအောင်မယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးလော်ဟွန်ဖာဘီယူကပြောပါတယ်။အရာတွေကတော့နျူကလ িয়ার လုပ်ငန်းနဲ့သက်ဆိုင်တယ်လို့တန်လျာရှိတဲ့နေရာတွေကိုအပြင်းထန်စစ်ဆေးရေးသုတေသနနဲ့ဖွံ့ဖြိုးရေးဆိုင်ရာစွမ်းရည်တွေပေါ်ကန့်သတ်ချက်တွေတာရှိခံရင်းနဲ့သဘောတူညီချက်ပါအချက်တွေကိုချိုးဖောက်ရင်အီရန်ပေါ်တန်ခတ်ရေးရှုမှုတွေအလင်းမြန်ပြန်ချမှတ်နိုင်ရေးလှုံ့ဆော်ရမယ့်နည်းလမ်းပုံစံတစ်ခုအပေါ်အီရန်ကလက်ခံမှုဖြစ်တယ်လို့ဝန်ကြီးဖာဘီယူကပြောပါတယ်
တူနီရှားနိုင်ငံပင်လယ်ကမ်းခြေအပန်းဖြေနေရာမှာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ထောင်နဲ့ချီတဲ့နိုင်ငံသားသားခီးသည်တွေတိုင်းပြည်ကနေထွက်ခွာနေတဲ့အချိန်မှာတူနီရှားဝန်ကြီးချုပ်ဟာဘစ်အက်ဆစ်ကလုံခြုံရေးတိုးမြင့်ချထားဖို့စနေနေ့ကပြောဆိုခဲ့ပါတယ်ဟိုတယ်ရီနဲ့အခြားကဘာလက်ခီးသွားတွေရှိတဲ့နေရာတွေမှာအရင်စစ်တပ်ဖွဲ့တွေကိုဖြန့်ကျက်ချထားဖို့မစ္စတာအက်ဆစ်ကအမိန့်ပေးခဲ့ပါတယ်။ဒါအပြင်နိုင်ငံထဲမှာအစွန်းရောက်ဟောပြောမှုတွေအတွက်လူသိများတဲ့ဗလီကျောင်းပေါင်း80ကိုလည်းပိတ်ပစ်မယ်လို့တူနီရှားသမ္မတကပြောပါတယ်။တောက်ကြနေကတိုရစ်အယောင်ဆောင်ထားတဲ့တူနီရှားလူငယ်စစ်သွေးကြတအူးဟာပုဂ္ဂလိကပင်လယ်ကမ်းခြေအပန်းဖြေနေရာတစ်ခုနဲ့ဆော်စီမာရှိတဲ့ကျယ်ငါးပွင့်ဟိုတယ်ဖြစ်တဲ့ Imperial Mahabba မှာတနက်နေ့ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်လူအနည်းဆုံး38ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာရခဲ့ပါတယ်။တောက်ကြနေကဥရောပနိုင်ငံသားတွေနဲ့ဒေတာရင်းကဘာလက်ခီးသွားတွေအများပြားရှိနေတဲ့ပင်လယ်ကမ်းခြေအပန်းဖြေနေရာမှာစနေနေ့ကတော့လူသူကိမ့်မဲ့နေပြီးရဲတွေကလမ်းတွေကိုပိတ်ဆို့ပြီးလုံခြုံရေးချထားပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာမြို့သမီးအသေးခံပုံခွဲသူ2ဦးဟာမိုက်ဒူဂူရီမြို့ကိုကားကြုံလိုက်စီးဖို့စနေနေ့ကကြိုးစားရင်သူတို့မှပါတဲ့ဘုံပေါက်ကွဲပြီးတော့တည်ဆုံသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မိုက်ဒူဂူရီမြို့အနောက်ဘက်ကီလိုမီတာ40လောက်အကွာဂျာခါနာအရက်လမ်းဘေးမှာရပ်ပြီးကားတစ်စီးကိုတာပြီးစီးဖို့မြို့သမီးတွေကကြိုးစားခဲ့ကြတယ်လို့ဒေသဆိုင်ရာရဲအယားရှိသူကအပြည့်အဝကိုပြောပါတယ်။ဒါပေမဲ့လည်းကားသမားအများအပြားကရံမပေးခဲ့ဘူးလို့ဆိုပါတယ်။ဒေသစံတော်ချိန်ညနေ 4:00 မိနစ်20လောက်မှာပေါက်ကွဲတံကြီးတစ်ခုကိုရဲတပ်ဖွဲ့ဝင်တွေကြားခဲ့ရတယ်လို့သူကပြောပါတယ်။အကင်းပြတဲ့နေရာကိုရဲတွေရောက်သွားချိန်မှာတော့အမျိုးသမီးတူဦးဟာပေါက်ကွဲမှုကြောင့်တပိုင်းတစစီဖြစ်နေတာကိုတွေ့ရပြီးနောက်တူကတော့ခါးမှာအသေးခံဘုံးတွေပတ်ချိတ်ထားလျက်သာတေဆုံးနေတာတွေ့ရတယ်လို့အဲ့ဒီရဲအယားရှိကပြောပါတယ်။အလောင်းတွေကိုမတည့်ခင်မှာမပေါက်သေးတဲ့ဘုံးတွေကိုစနက်တံဖြုတ်ဖယ်ရှားဖို့ဘုံးရှင်းလင်းရေးကြွန့်ကျင်သူတွေကိုရဲတပ်ဖွဲ့ဝင်တွေစောင့်ခဲ့ကြတယ်လို့လည်းပြောပါတယ်။အမျိုးသမီးတွေအသေးခံဘုံးခွဲတဲ့ဖြစ်ရများလာတာကြောင့်ကားတားစီးတဲ့မျိုးသမီးတွေကိုလမ်းကြုံတင်ဖို့ဘိုက်ဒူဂူရီမျိုးပတ်ဝန်းကျင်ကကားသမားတွေတွန့်ဆုတ်လာကြတယ်လို့အဲ့ဒီရဲအယားရှိကပြောပါတယ်
။ Charleston မျိုးကတမိုင်းဝင် African American Korean ဖျားကျောင်းမှာဒီလအစောပိုင်းကအစွန်းရောက်လူပြူလူငယ်တအူးဝင်ရောက်ပြီးတနက်နဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားသူတွေတဲက ၃ဦးရဲ့အာတုဘအခမ်းအနားအတွက်မြို့ကန်တွေအပေါင်းဝင်တောင်ကော်ရိုလိုင်းနာနဲ့အခြားပြည်နယ်တွေကအာတုဘပို့ဆောင်သူတွေဟာစနေနေ့ကစုဝေးခဲ့ကြပါတယ်။ Emmanuel AME ခရီးယံဖျားเจ้าမှာအသက်54နှစ်အရွယ်စင်ဒီယာဟော့ရဲ့အာတုဘအခမ်းအနားအစီအစဉ်ကိုပထမဆုံးပြုလုပ်ခဲ့ပါတယ်။ဂျွန်လ18ရက်နေ့ကဖျားဝတ်ပြုဆူတောင်းနေကြသူတွေကိုတနက်သမား2ဦးတည်းဝင်ရောက်ပြီးပြစ်ခတ်မှုကြောင့်လူ6ဦးသေဆုံးခဲ့တာပါ။တောင်ကော်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးနစ်ကီဟေးလီအထက်လွှတ်တော်အမတ်တင်စကော့နဲ့အတူချားလ်စတန်မြို့တော်ဝင်ဂျိုးဆပ်ရယ်လီတို့လည်းအာတုဘအခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။ဝန်ထဲကြေကွဲနေတဲ့ပရိသတ်တွေကိုပြည်နယ်အုပ်ချုပ်ရေးမှူးဟေးလီကမိကွန်းပြောကြားရမှာသူအုပ်ချုပ်တဲ့ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အတွက်သူ့အနေနဲ့ဝန်ထဲမိကြောင်းပြောကြားခဲ့ပါပဲ။ဒါပေမဲ့လို့မှန်ကန်မှုဖြစ်ဖို့ဆောင်ရွက်မှာဖြစ်တယ်လို့လည်းပြောပါတယ်။အသက်26နှစ်အရွယ်တောင်ဝန်နာဇာဆန်ဒန်စ်နဲ့89နှစ်အရွယ်ဆူစီဂျက်ဆင်တို့နှစ်ဦးရဲ့အတုပအခမ်းအနားကိုကိုလည်းစနေနေ့မှာပဲတဆက်သေးကျင်းပခဲ့ပါတယ်ရှင
်။ VOA မြန်မာတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UA ကနေတနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တမရဦးသိန်းစင်ဟာဇွန်လ28ရက်နေ့ကနေ30ရက်နေ့အထိမွန်ဂိုလီးယားနိုင်ငံစီလာရောက်မယ်လို့မွန်ဂိုလီးယားတမရရုပ်ရှင်အင်တာနက်ဆာမျက်နှာမှာဇွန်လ26ရက်နေ့ဆိုတဲ့ကြေညာထားပါတယ်။မွန်ဂိုလီးယားသမ္မတဆာခီယာချင်းအယ်ဘတ်ဒိုရှေဖီတာဂျေရလာရောက်မှာဖြစ်တယ်လို့ပြောထားပါတယ်။ဒါဟာ1956ခုနှစ်မှာနှစ်နိုင်ငံကြားတရမန်ဆက်ဆံရေးထူထောင်ခဲ့ခြင်းကလေးကဆိုရင်မြန်မာသမ္မတတဦးမွန်ဂိုလီးယားနိုင်ငံစီတရုတ်ဝင်နိုင်ငံတော်ခီးစဉ်ဖြစ်ပထမဆုံးအကြိမ်တွားရောက်တာဖြစ်ပါပါ။ခီးစဉ်အတွင်းမွန်ဂိုလီးယားသမ္မတအလွတ်တော်ဥက္ကဋ္ဌဝန်ကြီးချုပ်တို့နဲ့သမ္မတဦးသိန်းစိန်တရုတ်ဝင်တွေ့ဆုံဆွေးနွေးတာတွေလုပ်ဖို့ရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြပါတယ်။အဲဒီဆွေးနွေးပွဲတွေအတွင်းတပ်တူတူဖော်ရေးခီးသွွားလုပ်ငန်းစိုက်ပျိုးရေးယဉ်ကျေးမှုကဏ္ဍတွေနဲ့ဆက်ဆက်တာတွေကိုဆွေးနွေးကြဖို့ရှိတယ်လို့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုင်ရာမွန်ဂိုလီးယားနိုင်ငံရဲ့အတွေ့အကြုံနဲ့အမြင်တွေကိုအပြန်အလှန်ဖလှယ်ကြမှာဖြစ်ပြီးတော့ဒေတာတွေနဲ့နိုင်ငံတကာမိဖက်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်မျိုးစုံကိုပြောဆိုကြဖို့ရှိတယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။ဒါ့အပြင်မြန်မာနဲ့မွန်ဂိုလီးယားကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြဖို့စီစဉ်ထားတယ်လို့မွန်ဂိုလီးယားသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဦးသိန်းစင်ရဲ့အခုခီးစဉ်နဲ့ပတ်သက်ပြီးအစိုးရပိုင်းသတင်းစာတွေမှာတရားဝင်ကြေညာတာတော့မတွေ့ရသေးပါဘူး
။လိန်တူချင်းလက်ထက်ထိမ်းမြောက်ကင်းကိုအမေရိကန်တရားလွှတ်တော်ချုပ်ကတရားဝင်ခွင့်ပြုလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုတဝန်းမှရှိတဲ့လိန်တူစုံတွဲအချင်းချင်းစုဝေးအောင်ပွဲခံနေကြသလိုမင်္ဂလာဆောင်ပွဲတွေလည်းကျင်းပခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲ conservative နိုင်ငံရေးသမားတွေနဲ့ဘာသာရေးအဖွဲ့တွေကတော့လိန်တူချင်းလက်ထက်ထိမ်းမြားဖို့စန့်ကျင်သူတွေကိုတရားဥပဒေအရအခိုင်အမာအကာအကွယ်ပေးဖို့တောင်းဆိုနေကြပါတယ်။အရင်ကလိန်တူချင်းလက်ထက်ထိမ်းမြားခွင့်ပိတ်ပင်ထားတဲ့အမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အလဲပိုင်းမှရှိတဲ့ပြည်နယ်ရှစ်ပြည်နယ်မှာတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးမိနစ်ပိုင်းအတွင်းလက်ထက်ခွင့်လိုင်စင်တွေကိုလိန်တူစုံတွဲတွေကိုထုတ်ပေးခဲ့ရပါတယ်။ဂျော်ဂျီယာပြည်နယ်ဖူလ်တန်ကောင်တီရဲ့တရားရုံးမှဆိုရင်တောက်ကြာနေ့ဒေတာစံတော်ချိန်နေ့လယ်2နာရီခွဲမှာလိန်တူချင်းလက်ထက်ထိမ်းမြားမှုပေါင်း18ခုထိရှိခဲ့တယ်လို့ပြည်နယ်သတင်းကြေညာစာမှာဖော်ပြထားပါတယ်။ဒါအပြင်စနေနေ့အထိလိန်တူစုံတွဲလက်ထက်ထိမ်းမြားမှုနှုန်းမြင့်မားနေတာကြောင့်တရားရုံးချိန်တွေကိုလည်းတည်တံ့အထူးဖွင့်လှစ်ပေးခဲ့ရပါတယ်။ဒါပေမဲ့ Alabama, Texas, Louisiana နဲ့အခြားပြည်နယ်14ခုမှာတော့လိန်တူချင်းတရားဝင်လက်ထက်ထိမ်းမြားမှုကိုဆန့်ကျင်ခဲ့ကြပါတယ်ရှင်
။တောင်ကာရိုလိုင်းနားပြည်နယ်ရဲ့လွှတ်တော်အဆောက်အဦအနီးအလံတိုင်းပေါ်တက်ကြွလှူရှားသူတို့တက်ပြီး Confederate အလံတစ်ခုကိုစနေနေ့မှာဖျက်ရှားခဲ့ပါတယ်။အဲ့ဒီအလံဟာစနေတကြဖိနှိပ်အုပ်ချုပ်ခြင်းနဲ့လူမျိုးရေးလွှမ်းမိုးဖိနှိပ်ခြင်းတို့ရဲ့သတိပေးနေတဲ့သင်္ကေတတစ်ခုဖြစ်တယ်လို့သမရဘရကူဘာမာကပြောပြီးတဲ့နောက်တည့်မှာပဲအခုဖြစ်ရပေါ်လာတာပါအသက်30အရွယ်အာဖရိကနယ်ဘွားအမေရိကန်မျိုးသမီးဖြစ်သူ Brittany Newsom လို့ဆိုသူကိုအလန်တိုင်ဘောကဆင်းလာလာခြင်းမှာပဲရဲကဖမ်းလိုက်ပါတယ်အဲ့ဒီဖြစ်ရဲ့ပုံတွေနဲ့ဗီဒီယိုတွေကတော့အင်တာနက်လူမှုကွန်ရက်မီဒီယာတွေပေါ်မှာရောက်သွားပါပြီအလန်ကိုဖယ်ရှားပစ်တဲ့ဖြစ်ရနဲ့ဆက်ဆက်ပြီးအမျိုးသားတူကိုလည်းကိုလံဘီယာမြို့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်သူတို့နှစ်ဦးစလုံးအပေါ်အထိတ်မှတ်တစ်ခုကိုဖျက်ဆီးမှုနဲ့ဆွဲတင်ထားပါတယ် Confederate အလံကိုထောက်ခံသူတွေအဲ့ဒီလွှတ်တော်အဆောက်အဦမှာစုဝေးမလာခင်လေးတနားရီအတွင်းမှာပဲအလံကိုပြန်လွှင့်ထူခဲ့ပါတယ်အမေရိကန်နိုင်ငံတော်ကမှ Confederate အလံကိုအများပြည်သူနဲ့ဆိုင်တဲ့နေရာတွေကနေဖျက်ရှားပြေးထောက်ခံမှုပိုတိုးလာနေပါတယ်အလံကိုထောက်ခံသူတွေကလည်းဆန္ဒပြပွဲလုပ်တာတွေရှိပါတယ်မ မြောက်ကိုရီးယားနိုင်ငံကအကျဉ်းစခန်းတစ်ခုမှာအကျဉ်းချခံထားရတယ်လို့ယူဆတဲ့မြောက်ကိုရီးယားနိုင်ငံသားတွေရဲ့စီရင်ကိုတောင်ကိုရီးယားလူမှုအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကထုတ်ပြန်လိုက်ပြီးစုံစမ်းစစ်ဆေးဖို့တောင်းဆိုပါတယ်။မြောက်ကိုရီးယားလူ့ခွင့်ရေးချင်းနေဆိုင်ရာဆိုးမျိုးတော်အခြေစိုက်မြောက်ကိုရီးယားတွင်လူသားထုအပေါ်ကျူးလွန်သည့်ရာဇဝတ်မှုများရဆိုင်ရေးဆိုင်ရာနိုင်ငံကညွန်ပေါင်းအဖွဲ့ ICNK ကတောက်ကြနေမှာအစီရင်ခံစာထုတ်ပြန်တာပါ။မြောက်ကိုရီးယားကယိုဒေါ့အကျဉ်းစခန်းမှာ2000ပြည့်နှစ်အစောပိုင်းတွေကအကျဉ်းချခံခဲ့ရတယ်လို့ယူဆတဲ့မြောက်ကိုရီးယားနိုင်ငံသား180ရုပ်ရဲ့သတင်းချက်လက်တွေအဲ့ဒီအစီရင်ခံစာထဲမှာပါပါတယ်။အဲ့ဒီအကျဉ်းစခန်းဟာပျုံယမ်းမြို့တော်ရဲ့အရှေ့မြောက်ဘက်ကီလိုမီတာ100လောက်အကွာမှာရှိပြီးနိုင်ငံရေးအကျဉ်းသားတွေကိုထိန်းသိမ်းတဲ့စခန်းပေါင်းများစွာတွေကတခုပါ။အစိုးရကိုဆန့်ကျင်တယ်လို့ယူဆသူတွေကိုအဲ့ဒီစခန်းတွေမှာနှစ်ကာလအကန့်အသတ်မရှိအကျဉ်းချထားလို့ရှိတယ်လို့လူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်။ဆိုးမျိုးတော်မှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ရုံးခွဲကို ICNK အဖွဲ့ကအစီရင်ခံစာပြဖို့ခဲ့တာပါအခုထုတ်ပြန်လိုက်တဲ့လူတွေအပါအဝင်အဲ့ဒီစခန်းမှာထိန်းသိမ်းခံခဲ့ရသူတွေဘယ်ရောက်နေလဲဆိုတာကိုထုတ်ပြန်ပြဖို့ ICNK အဖွဲ့ကမြောက်ကိုရီးယားဆိုရကိုတောင်းဆိုထားပါတယ်ချီလီနိုင်ငံမှာကျင်းပနေတဲ့2015ကိုပါအမေရိကန်ဖလားဘောလုံးပွဲရဲ့စနေနေ့ကကစားတဲ့ Quarter Final ပွဲမှာဘရာဇီးလ်နဲ့ပါရာဂွေးအသင်းတို့မိနစ်90အထိတစ်ဖက်တစ်ကိုယ်စီနဲ့တည်ရဖြစ်နေတဲ့အတွက်စီမံသမချက်ရပင်နယ်တီကံပြီးတော့အဆုံးဖြတ်လုခဲ့ရပါတယ်။အဲဒီမှာတော့ပါရာဂွေးအသင်းကပင်နယ်တီ၄ဂိုးဝင်ပြီးဘရာဇီးအသင်းကပင်နယ်တီ၃ဂိုးပဲဝင်တဲ့အတွက်ပါရာဂွေးအသင်းဟာစီမီဖိုင်နယ်ကိုတက်သွားပါပြီ။ပါရာဂွေးအသင်းဟာတော့ပထမဆုံးကအနိုင်ရထားတဲ့အာဂျင်တီးနားအသင်းနဲ့ဒုတိယစီမီဖိုင်နယ်ပွဲကိုကစားမှာဖြစ်ပါတယ်။ပထမစီမီဖိုင်နယ်ပွဲကိုတော့တနင်္လာနေ့မှာအင်ရှင်ချီလီအသင်းနဲ့ပီရူးအသင်းတို့ဆန်ဒီယာဂိုမြို့မှာကစားကြမှာပါ။တခါကနေဒါမှာကစားနေတဲ့2015 FIFA အမျိုးသမီးကမ္ဘာဖလား quarter final မှာတော့ကမ္ဘာချန်ပီယံဂျပန်အသင်းကအော်စတြေးလျကိုတကူကူမရှိနိုင်နိုင်ရပြီးတော့ semi final တက်သွားပါပြီ။ဂျပန်အတွက်တလုံးတည်းသောအနိုင်ကူကိုတော့ဒုတိယပိုင်းမှာလူစားဝင်လာတဲ့ Iwabuchi က88မိနစ်မှာအနိကအကန့်သွင်းခဲ့တာပါခင်ဗျာ။ Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့နိုင်ငံရေးအချင်းသားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်ခင်ဗျာပြည်ထောင်စုဝန်ကြီးဌာနကရေးဆွဲပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းထုတ်ပြန်ထားတဲ့အကျဉ်းအောင်ဥပဒေမူကြမ်းမှာနိုင်ငံရေးအချင်းသားဆိုတဲ့အသုံးနှုန်းနဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုအတီလင်းထည့်သွင်းပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကတောင်းဆိုလိုက်ပါတယ်။အကျဉ်းအောင်ဥပဒေမူကြမ်းနဲ့ပတ်သက်လို့မနေ့တုန်းကရန်ကုန်မှာပြုလုပ်တဲ့ဆွေးနွေးပွဲအပြီးအခုလိုထပ်မံတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရေးအကျဉ်းသားဟောင်းများနိုင်ငံအဖွဲ့ကစီစဉ်တဲ့အကျဉ်းအောင်ဥပဒေမူကြမ်းပြင်ဆင်နိုင်ရေးကဏ္ဍဦးဆွေးနွေးပွဲကိုရန်ကုန်ပဇွန်တောင်မြို့နယ်အော့ဂစ်ဟိုတယ်မှာဇွန်လ29ရက်စနေနေ့ကကျင်းပခဲ့တာဖြစ်ပြီးနိုင်ငံရေးပါတီတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေနိုင်ငံရေးအကျဉ်းသားဟောင်းတွေလည်းတက်ရောက်ခဲ့ကြတာပါဒီဆွေးနွေးပွဲလုပ်ရတဲ့အကြောင်းနဲ့ပတ်သက်လို့နိုင်ငံအဖွဲ့ဥဆောင်ကော်မတီဝင်ကိုတင်မောင်ဦးကရှင်းပြပါတယ
်တရေပါထဲမှာအကျဉ်းအောင်များဥပဒေဆိုပြီးပါလာတယ်ပါလာတဲ့စီမှာ CM အကျဉ်းသားတို့ပြည်ထောင်စုအကျဉ်းသားတို့အချုပ်အကျဉ်းသားတို့စသဖြင့်ဖွင့်ထားပြီးလေနိုင်ငံရေးအကျဉ်းသားနဲ့သက်ဆိုင်တဲ့ပြည်တိုင်းရဲ့တစ်ခုမပါပါဘူးအပါလာတဲ့အတွက်ကြောင့်မို့လို့ဒီအကျဉ်းတော်ဥပဒေမှာနိုင်ငံရေးအကျဉ်းသားနဲ့သက်ဆိုင်တဲ့ပြတိုင်းချက်တွေကပါတင်တယ်လို့ကျွန်တော်ကယူဆတယ်။နောက်တစ်ခုပြောလို့ရှိရင်လည်းအကျဉ်းတော်ဥပဒေတွေကထူးထူးခြားခြားပေါ့ပြောင်းလဲလာတာတွေကိုကျွန်တော်တို့မတွေ့ရဘူး။မတွေ့ရတဲ့အကြောင်းအကျဉ်းတော်ဥပဒေမှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားနဲ့ပြတိုင်းချက်အချက်တွေပါဖို့ရဲ့အတွက်ရည်ရွယ်ပြီးကျွန်တော်ဒီဆွေးနွေးပွဲကိုလုပ်တာဖြစ်ပါတယ်
။အကျဉ်းတော်ဥပဒေထဲမှာနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်တဲ့အချက်တွေကိုဘာကြောင့်ထည့်သွင်းခြင်းရတယ်ဆိုတာကိုလည်းကိုတင်မောင်ဦးကပြောပါတယ
်ကျွန်တော်ရာသပတ်ကြီးတော်ဘာတော့မှလည်းစိတ်ပရိစန္နာဆိုပြီးပေါ်ပြခဲ့တယ်အလားတူပဲဒီပြမှုတွေဟာဒီပုံမှန်ဒီပုံမှန်တွေဟာနိုင်ငံရေးပြမှုတွေဖြစ်တယ်လို့ဟာကျွန်တော်တို့တော်လိုင်းရေးကောင်စီလက်ထက်မှာရောဒီဘက်ကဗိုလ်ချုပ်ကြီးစောမောင်နဲ့ရေလုံးစီရောင်းမှုတောင်းလက်ထက်မှာရောပေါ်ပြတာဓာတ်ကြီးရှိခဲ့တယ်အဲသို့တော်လည်းအခုဒီဥတွေမှာဒီပေါ်တော့နိုင်ငံရေးကျင်းသားဆိုအောင်မျက်ကွယ်ပြတာသို့တော်နိုင်ငံရေးကျင်းသားတွေကတောက်ချောက်လုံးမှာအများနဲ့မတူအောင်လို့နှိပ်ဖို့တွေခံရတယ်ဒါပေမဲ့ပါမန်ရာဇဝင်အကျဉ်းသားတွေရတယ်ရှုံ့ရခံစားခွင့်တောင်မရခဲ့ဘူးအဲ့တော့ဒီလိုခွဲခြားဆက်ဆံတယ်ဆိုရင်ကျွန်တော်တို့ကိုလည်းတီးခြားရပိုင်ခွင့်တွေပေးရအဲ့ဒီအချက်နဲ့မူတည်ပြီးတော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားဆိုတဲ့ဥစ္စာတစ်ခုကိုကျွန်တော်တို့ highlight လုပ်နေတာ
မင်းကဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကတော့နိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုလက်ခံပေမဲ့အကျဉ်းအောင်ဥပဒေထဲမှာတီးသန့်ထည့်သွင်းဖော်ပြဖို့မလိုသေးဘူးလို့ဆိုပါတယ်
ကျမကတော့လေဟို နိုင်ငံရေးအကျဉ်းသားဆိုတဲ့ဟိုဟာကိုဒီဥပဒေတည်းမှမပါစေချင်ဘူးပေါ့နော်နိုင်ငံရေးအကျဉ်းသားဒီတကယ်ရှိနေတယ်ဒါပေမဲ့အဲ့လိုအကျဉ်းသားတွေကိုကျမတို့နိုင်ငံရေးအကျဉ်းသားနဲ့မဟုတ်ဘဲနဲ့တခြားသောပေါ့နော်အထူးကိစ္စတရက်အနေနဲ့ပြီးကြစဉ်းစားမလားပေါ့နော်အဲဒါမျိုးတွေလည်းကျမတို့တခြားနည်းနဲ့လုပ်ရလည်းရတယ်ပေါ့နော်နောက်ဝါဒနဲ့ထက်တော့တော့ကိုကျုပ်တန်းဦးကလုတ်ခဲ့တာရှိတယ်ပေါ့နော်နိုင်ငံရေးပြစ်မှုများဆိုပြီးတော့သူကထားခဲ့တာရှိတယ်ပေါ့နော်အဲ့တော့နိုင်ငံရေးပြစ်မှုဆိုတာရောနိုင်ငံရေးအကျဉ်းသားဒီနိုင်ငံရေးသမားတွေလက်ခံနိုင်မလားလက်မခံနိုင်မလားပေါ့ဒါကတော့ဟို ideology ကဒီဘိတ်ကတော့ကျမတို့လုတ်အောင်မှာပေါ့နော်
ဒါပေမဲ့နိုင်ငံတကာနဲ့အညီအကျဉ်းသားအခွင့်အရေးတွေကိုပြင်ဆင်ရေးဆွဲဖို့တော့လိုတယ်လို့ဒေါက်တာညိုညိုသင်းကထောက်ပြပါတယ်
။ဟောကျမကတော့လေဟိုအကျဉ်းသားအခွင့်အရေးတွေကိုနိုင်ငံတကာအစဉ်တန်းနဲ့ညော်ညီအောင်မပေးနိုင်အောင်မှာတော့သူတို့ရဲ့ဟိုအခြေခံခံစား권တွေကိုအာမခံနိုင်တဲ့အခန့်တခန့်အနေနဲ့ပါဖို့ကိုကျမဆွေးနွေးတယ်ပေါ့နော်။နောက်တစ်ချက်ကဒီဥပဒေထဲမှာအကျဉ်းသားတွေကိုညှိမနှိပ်စက်ခွင့်မရှိဘူးလို့တော့ပြောထားတယ်။သို့တော်လည်းပဲနှိပ်စက်မှုဖြစ်ရင်တော့မှ၃လပဲကျူးလွန်တဲ့သူကိုထောင်ဒဏ်ပေးလို့ရတဲ့သဘောဖြစ်နေတယ်လေ။အဲ့တော့အဲ့ဒါတွေကလည်းဘလို့မှဟိုမမျှတဲ့ဟိုပြတန်းချက်တွေဖြစ်နေတယ်ပေါ့လေ
။တကယ်တော့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင် MHRC အနေနဲ့အကျဉ်းသားတွေရသင့်တဲ့အနေဆုံးအခွင့်အရေးစံတတ်မှတ်ချက်တွေကိုကြိုတင်ရေးဆွဲထားတဲ့လို့ဒေါက်တာညိုညိုသင်းကပြောပါတယ်။နိုင်ကျင်းအဖွဲ့ကတော့လာမယ့်ဇွန်လလထဲမှာနိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့ဆွေးနွေးပွဲတစ်ရက်ကိုကျင်းပမှာဖြစ်ပြီးအဲဒီဆွေးနွေးပွဲကထွက်လာမယ့်ရလဒ်တွေကိုလွတ်တော်တွင်းကဥပဒေကော်မတီဂျမ်းကိုတင်ပြတိုက်တွန်းသွားမယ်လို့ကိုတင်မောင်ဦးကပြောပါတယ
်။ဒီနေ့ဆွေးနွေးပွဲကရတဲ့အချက်ဒီပေါ်ကအခြေခံပြီးတော့ကျွန်တော်ဇူလိုင်လထဲမှာနိုင်ငံတကာပညာရှင်တွေကနောက်တစ်ခါလွတ်တော်ကိုယ်စားလှယ်တွေကအဲဒီကဥပဒေပိုင်းဆိုင်ရာပညာရှင်တွေကပါတဲ့ဒီနေ့ခြေပြန်းတဲ့ဆွေးနွေးပွဲတစ်ခုကျွန်တော်တို့လုပ်ပါမယ်။တော့ဒီရခါကျရင်အဲ့ဆွေးနွေးတော့ကဆက်လာတယ်ကျွန်တော်တို့ဆွေးနွေးချက်တွေကိုဒီကျွန်တော်တို့ဒီလွတ်တော်နဲ့ရက်ကိုသွားပြီးတော့အဲ့ဒီမှာရှိတဲ့ဥပဒေကြမ်းကော်မတီကျွန်တော်တို့ပြန်သွားပြီးတော့ထောက်ပြဆွေးနွေးပြီးတော့ကျွန်တော်တို့အကြံဉာဏ်တွေပေးဖို့ရှိပါတယ
်။ဘဇွန်တော် OK ဟိုတယ်မှာလုပ်တဲ့မနေ့ကဆွေးနွေးဘက်ကိုလူ350ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ကျွန်တော်ဥပဒေမူကြမ်းပြင်ဆင်ရေးဆွေးနွေးခဲ့ကြတာနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။VOA ကနေတနင်္ဂနွေနေ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်9:00နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဥအောင်ခင်ရဲ့မျက်မှောက်ကြီးရာ30ချက်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့အိန္ဒိယနိုင်ငံတွေနဲ့ပြည်တွင်းလူ့ရေးအခြေအနေကိုကြည့်ရင်မြန်မာလူ့ရေးပုံရိပ်ကိုတွေ့မြင်နိုင်ကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလို30တင်ပြထားပါတယ်ခင်ဗျာ။
လူငယ်နဲ့မိလာကထုတ်ပြန်တဲ့သကောင်းစင်းအစီရင်ခံစာမှာမြန်မာပြည်ရဲ့လူဦးရေအရွယ်အစားနဲ့အာရှပစိဖိတ်နိုင်ငံအချို့ရဲ့လူဦးရေကိုနှိုင်းယှဉ်ဖော်ပြထားပါတယ်။မြန်မာအင်ဒီဂျင်ဖြစ်တဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ထိုင်းနဲ့လာအိုနိုင်ငံတို့ရဲ့လူဦးရေအရွယ်အစားသိပ်သီးစာနဲ့နှစ်စဉ်လူဦးရေတိုးနှုန်းကိုဖော်ပြပါတယ်။တရုတ်ပြည်မှာလူဦးရေတန်း1300ကျော်ရှိပြီးနှစ်စဉ်လူ8တန်းကျော်တိုးပွားနေပါတယ်။အိန္ဒိယမှာတန်း1200ကျော်ရှိပြီးနှစ်စဉ်15တန်းကျော်တိုးပွားနေပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့156တန်းရှိပြီးနှစ်စဉ်2တန်းတိုးပွားနေပါတယ်။ထိုင်းနိုင်ငံမှာလူဦးရေ68တန်းရှိပြီးနှစ်စဉ်2သိန်းကျော်တိုးပွားနေပါတယ်။မြန်မာပြည်မှာလူဦးရေ51တန်းကျော်ရှိပြီးနှစ်စဉ်4သိန်းကျော်တိုးပွားနေပါတယ်။လာအိုလူဦးရေ6တန်းကျော်မှာနှစ်စဉ်3သိန်းကျော်တိုးပွားနေပါတယ်။လူဦးရေများပေမဲ့တိုင်းပြည်ကျယ်ဝန်းရင်အနေချောင်းတဲ့အတွက်ပြဿနာသိမ့်မရှိပါဘူး။ဥပမာ test to yan kilometer မှာလူ140နေထိုင်တဲ့တရုတ်ပြည်ဟာ test to yan kilometer မှာလူ380နေထိုင်တဲ့အိန္ဒိယရဲ့အနေချောင်းပါတယ်။ဘင်္ဂလားဒေ့ရှ်မှာ test to yan kilometer မှာလူ1100ကျော်ရှိနေလို့လူနေအကျပ်ဆုံးဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ် area ဟာ test to yan kilometer 33000ကျော်သာရှိတာမို့စတူယန်ကီလိုမီတာ35000ရှိတဲ့ရှမ်းပြည်နယ်လောက်တောင်မကျယ်ဝန်းပါဘူးလူဦးရေကမြန်မာပြည်ထက်3ဆပိုများပြီးအကျယ်အဝန်းကမြန်မာရဲ့9ပုံတပုံသာရှိပါတယ်1983မှာဘင်္ဂလားဒေ့ရှ်လူဦးရေဟာ85တန်းဖြစ်ပြီး2013မှာ156တန်းဖြစ်လာတဲ့အတွက်အနှစ်30မှာလူဦးရေ81တန်းတိုးလာပါတယ်မြန်မာကတော့1983မှာ35တန်းရှိပြီး2014မှာ51တန်းရှိလာတဲ့အတွက်အလားတူကာလမှာ16တန်းကျော်သာတိုးပွားလာပါတယ်ဘင်္ဂလားဒေ့ရှ်မှာနှစ်စဉ်လူဦးရေ2တန်းတိုးပွားနေပြီးမြန်မာပြည်မှာ4သိန်းသာတိုးပွားပါတယ်ရှမ်းပြည်လောက်ရှိတဲ့နေရာမှာအနှစ်30အတွင်းတိုးပွားလာတဲ့ဘင်္ဂလားဒေ့ရှ်လူဦးရေဟာမြန်မာလူဦးရေထက်တန်း20ပိုများနေပါတယ်
ရခိုင်ပြည်နယ်မှာလူဦးရေ3သန်းကျော်ရှိတာကို၎င်းစီးမှာဖော်ပြပြီးရိုဟင်ဂျာအမျိုးပြဿနာကြောင့်စီးမကောက်နိုင်တဲ့လူဦးရေ19,000ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ရခိုင်ပြည်နယ်လူဦးရေ3ပုံတပုံဟာဘင်္ဂလီအနွယ်ဝင်မွတ်စလင်တွေဖြစ်နေပါတယ်။မောင်းတော်မျိုးနယ်မှာစီးရင်ကောက်ယူတဲ့လူဦးရေ9000ကျော်ကိုသာဖော်ပြပါတယ်။2023မှာထုတ်တဲ့ရခိုင်ပြည်နယ်ပြည်ပကများစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့2017ကရခိုင်ပြည်နယ်မှာလူဦးရေ3သန်း3သိန်းကျော်ရှိပြီးဗုဒ္ဓဘာသာက2သန်း3သိန်းကျော်မွတ်စလင်3သန်းနီးပါးနဲ့အခြားဘာသာဝင် 4,000 လောက်ရှိတာကိုဖော်ပြပါတယ်။1948ကမောင်းတော်နဲ့ဘူးသီးတောင်မှာမွတ်စလင်2သိန်းရှိတယ်လို့အစိုးရစီးရင်မှာဖော်ပြတာမို့အနည်း60မှာဘင်္ဂလီအနွယ်ဝင်ငါးစာတိုးလာပါတယ
်။1983က2014အထိအနှစ်30ကျော်မှာလူဦးရေအများဆုံးတိုးတက်တာရန်ကုန်တိုင်းဖြစ်ပါတယ်။ဧရာဝတီမန္တလေးစကိုင်းနဲ့ပဲခူးတိုင်းမှာလဲတန်းနဲ့ချီပြီးလူဦးရေတိုးပါပါတယ်ဒီအထဲမှာရခိုင်ပြည်နယ်ကဆက်ထမလိုက်နေပါတယ်ဒါပေမဲ့အနှစ်30ကျော်အတွင်းလူဦးရေတိုးတဲ့နှုန်းကိုကြည့်ရင်ကချင်ပြည်နယ်ကပထမဖြစ်ပြီးရန်ကုန်တိုင်းကဒုတိယလိုက်နေပါတယ်ကချင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာလူဦးရေနှစ်ဆတိုးလာပါတယ်ကယားပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းတွေမှာတော့လူဦးရေတဆခွဲလောက်စီတိုးပွားလာကြပါတယ်ကြံဒေသတွေမှာတဆကျော်စီတိုးပွားလာပါတယ်။၎င်းစီးရင်မှာမပါပေမဲ့ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့အနှစ်30ကျော်အတွင်းမွတ်စလင်ဦးရေနှစ်ဆတိုးလာတယ်လို့ခန့်မှန်းနိုင်ပါတယ
်။ဆစ်အာနာရှင်ကရဲ့ထူးခြားချက်တွေထဲမှာနိုင်ငံခြားရောက်မြန်မာပြည်သားဦးရေများပြားလာတာလည်းပါဝင်ပါတယ်။အလို့အကန့်ရှားပါမှုဖိနှိပ်ညှဉ်းပန်းမှုနဲ့အခြားအကြောင်းအကျောင်းတွေကြောင့်မြန်မာပြည်ကထွက်ခွာသူ2သန်းကျော်ရှိပါတယ်။ဒီအထဲမှာမြန်မာဘုရင်တွေလက်ထက်ကလေးကထိုင်းနဲ့အဆက်အသွယ်များခဲ့တဲ့မွန်ပြည်နယ်ကအများဆုံးဖြစ်ပါတယ်။ထိုင်းနဲ့ဆက်နေတဲ့ကရင်ပြည်နယ်ကဒုတိယ၊ရှမ်းပြည်နယ်ကတတိယ၊တနင်္သာရီတိုင်းကစရုတ်ထဖြစ်ပါတယ်။နောက်တော့ပဲခူးတိုင်းကပင်စမ၊ရန်ကုန်တိုင်းကအထမနဲ့ရခိုင်ပြည်နယ်ကတတမနေရာကလိုက်နေပါတယ်။ရခိုင်ပြည်နယ်ကထွက်ခွာသူ3သိန်းကျော်ဟာရခိုင်တိုင်းသားတွေဖြစ်ပါတယ်။မလေးရှားမှာတင်ရခိုင်ပြည်သား3သိန်းနီးပါးရှိပါတယ်။ရိုဟင်ဂျာကောဘင်္ဂလီအနွယ်ဝင်တွေကလည်းဒီမျိုးစုံနဲ့ထွက်ခွာကြတာမို့မလေးရှားမှာ9,000ထိုင်းမှာ3,000လောက်ရှိကြောင်းသိရပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခတွေအဖြစ်လက်ခံထားတဲ့ရိုဟင်ဂျာဘင်္ဂလီကလည်း3,000လောက်ရှိပါတယ်တကောင်စီးရဲ့ထူးခြားချက်တစ်ခုကတော့မေကွန်းပုံစံမှာကိုယ်ွယ်တဲ့ဘာသာကိုဖော်ပြဖို့ညွှန်ကြားထားပေမဲ့ယုံကြည်ကိုယ်ွယ်မှုနဲ့ပတ်သက်တဲ့လူကြီးပုံရိပ်ကိုဖော်ပြဖို့ပြက်ကွက်နေတာဖြစ်ပါတယ်ခင်ဗျာ
ဝေါင်ကင်စီစဉ်တင်ဆက်တဲ့အပတ်စဉ်မျက်မှောက်ရေးရာ30ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီ drin ba ပြန်နေလို့ဒီပြရတဲ့ fly ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
When pigs fly.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက WHEN when ကဖြစ်လာမဲ့အချိန်ကိုညွှန်တာ PIGS pigs ကဝက်တွေ FLY fly ကလေထဲမှာပြန်တာဆိုတော့ဇကဇုခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဝက်တွေလေထဲမှာပြန်နိုင်တဲ့အခါပေါ့ဝက်ဆိုတဲ့ခြေလေးကြောင်းတရားဟာအတောင်မပါတဲ့အတွက်ဘယ်တော့မှလေထဲမှာပြန်နိုင်မှာမဟုတ်သလို when pigs fly ဆိုတဲ့အသုံးရဲ့ idiom အဓိပ္ပာယ်ကမဖြစ်နိုင်တာမရနိုင်တာကိုညီညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့မိုးပြိုခဲ့ရင်လို့ပြောသလိုနဲ့တူတယ်လို့ဆိုရပါလိမ့်မယ်။ Banskaya ရတော့ဖြစ်ပါလိမ့်မယ်။အာကြီးလို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George Scrooby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John thinks his football teamwill win the championship. But I told him, when pigs fly, the other teams are much better.
John nga, tu ye bolon thin champion su ya lai me lo tin ni da. Jano ga ya ba lai me a ji lo tu ko pyo lai de. Tacha tin mi ga tu a tin de po pi ta ja de le lo ji be ya ba de. U ma ko naw ta khaw le la ji ja ya aw ma.
John thinks his football team will win the championship, but I told him, when pigs fly, the other teams are much better.
Cool, so let's jump in.
to pass with flying colors.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 PASS to pass ကအောင်မြင်ဖို့ WITH with ကနှစ် FLYING flying ကပြန်နေတယ်လို့ခြေဝေရပြီ။ American စာလုံးပေါင်းရ COLORS colors ဒါမှမဟုတ်ဗြိတိန်စာလုံးပေါင်းရတော့ COLOURS colors ကတော့အယောင်တွေဆိုတော့စကုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပြန်နေတဲ့အယောင်တွေနဲ့အောင်မြင်တာပေါ့ဒီအတုံးကပင်လယ်ရေချောင်းသွားလာမှုကနေဆင်းသက်လာတာပါရှေးတုန်းကပင်လယ်ပြင်မှာသင်္ဘောတွေစစ်တိုက်ကြတဲ့အခါအောင်ပန်းစုခုခဲ့တဲ့သင်္ဘောတွေအနေနဲ့ဌာနီအပြတ်မှာ colors လို့ခေါ်တဲ့အလံ flag ကိုလွှင့်ထူပြီးပြန်လာတဲ့ဒလိကနေဆင်းသက်လာတာပါဒီနေရာမှာ flag အလံကို colors လို့လည်းခေါ်တာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့အောင်လံတွင်တွင်လွှင့်ထူလာပြီးပြန်လာသလိုပေါ့။နေ့စဉ်သုံးမှာတော့ထူးထူးဂျွန်းဂျွန်းအောင်မြင်တာလို့ဆိုရပါလိမ့်မယ်။အထူးသဖြင့်စာမေးပွဲတွေမှာဂုံတုတွေအများကြီးနဲ့အောင်နေအမှတ်သိကောင်းနေဆိုရင် pass with flying colors လို့တင်စားပြောပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ My son passed his matriculation examination with flying colors. He received 6 distinctions.
ကျွန်တော်သားကစေတန်းစာမီပွဲမှာတိတ်ကိုထူးကျင်စွာအောင်မြင်နေလေ6ပါးသာဂုဏ်ထူးတောင်ရတယ်လို့ဒေဝေရပါတယ် George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My son passed his matriculation examination with flying colors. He received 6 distinctions.
ခုနောက်ဆုံးတင်ပြပေးမှာကတော့
Fly by night.
ဖြစ်ပါတယ်စာလုံးပေါင်းက FLY fly ကလေထဲမှာပြန်လာ BYBY ကနှင်း NIGHT night ကညဆိုတော့ဇကစုတစ်ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ညအချိန်မှာပြန်လာပေါ့ဒီအသုံးဆင်းသက်လာတာကတော့ရှေးတုန်းကပုံပြင်ဖြစ်တဲ့ဆုံးမကြီးတယောက်ကသူမကောင်းတာတွေပြုတ်လုခဲ့ပြီးတဲ့နောက်ညအချိန်မှာထွက်ပြေးတဲ့ပုံပြင်ကနေဆင်းသက်လာတယ်လို့ဆိုပါတယ်ညဆိုတာတနည်းအားဖြင့်ပေါင်တဲ့အချိန်ဖြစ်ပြီးခိုးကြောင်ခိုးပဲလုပ်ရတဲ့လုပ်ငန်းမျိုးသဘောနဲ့ပတ်သက်နေတော့အဲ့ဒီလိုလုပ်တဲ့လူမျိုးဟာလည်းစိတ်မချရတာမို့ဒီသုံးရင် idiom အဓိပ္ပာယ်ကလူဆိုရင်စိတ်မချရတဲ့လူလုပ်ငန်းဆိုရင်လည်းပေါ်ပင်လုပ်ရတဲ့လုပ်ငန်းမျိုးကြာရှည်မမြဲမယ့်လုပ်ငန်းမျိုးအခြေသိပ်မခိုင်တဲ့လုပ်ငန်းမျိုးကိုညှိနှိုင်းပြောတာဖြစ်ပါတယ်ကျမတို့မြန်မာဘန်းကမှာတော့ပြန်ကျလုပ်ရတဲ့အလုပ်မျိုးမှောင်ရခိုးပြီးလုပ်ရတဲ့အလုပ်မျိုးတိုးတိုးတိတ်တိတ်လုပ်ရတဲ့အလုပ်မျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
His business is a fly by night operation. So I don't trust him.
သူစီးပွားရေးလုပ်ငန်းကပေါ်ပင်လုပ်တဲ့လုပ်ငန်းမျိုးဖြစ်တော့ကျွန်တော်တော့သူ့ကိုစိတ်မချဘူးဗျာလို့ဒီပေးရပါတယ် George Groby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ His business is a fly by night operation. So I don't trust him.
ဒီ drin ba fly ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
when pigs fly past with flying colors fly by night
တို့ဖြစ်ကြပါလေနောက် drin ba ကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်တော်လာတဲ့စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆောင်မြင်နာဖြစ်တဲ့ burmese.voanews.com ဆိုတဲ့အင်တာနက်ဆောင်မြင်နာမှာပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်မကြာခင်မှာတော့စနေညတိုင်းရိုက်လီလိုင်းစီစဉ်ကိုပြန်ပြီးထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.bmi.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
view american တန်ကနေဂျွန်လ28ရက်တနင်္ဂနွေနေ့မနက်ခင်မြန်မာဘာသာစီစဉ်နေကိုမနက်9နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒီဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ကိုသားညုံကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့ဒီလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီတလောကပဲဒီပြည်အောင်စုယူကောက်ပွဲကော်မရှင်ကနေပြီးတော့ထုတ်ပြန်ပေးခဲ့တဲ့ဒီမဲဆန္ဒရှင်စီရင်ပေါ့အကျိုးစီရင်ပေါ့ဒီစီရင်ကိစ္စနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်ကျွန်တော်ဒီ2015ခုနှစ်အထွေထွေယူကောက်ပွဲဟာလည်းဒီနှစ်ကုန်ပိုင်းနိုဝင်ဘာလလောက်မှာပြုလုပ်မယ်ဆိုပြီးတော့ခန့်မှန်းထားကြပါတယ်အဲ့တော့ဒီမတိုင်ခင်မှာမဲဆန္ဒရှင်စီရင်ပြုစုဖို့အတွက်ဆိုပြီးတော့ဒီပြည်အောင်စုယူကောက်ပွဲကော်မရှင်ကနေပြီးတော့မဲဆန္ဒရှင်စီရင်အကျိုးစီရင်မှာကျွန်တော်သိရတဲ့လောက်သူစီရင်ထုတ်ပြန်ပေးခဲ့ပါတယ်အဲ့တော့ဒါပေမဲ့လည်းရောင်တိုင်းမြို့နယ်ဒီအားလုံးမှာဒီမဲဆန္ဒရှင်စီရင်မှာအမှားယွင်းတွေအတော်များများတွေ့ရပါတယ်ကျွန်တော်တို့ခန့်မှန်းချက်အရကျွန်တော်သိရှိချက်အရဆိုလို့ရှိရင်ရီဘူးကအဖြစ်မြို့နယ်ဒီအားလုံးမှာရီဘူးကအဖြစ်90ရာခိုင်နှုန်းကျော်လောက်ကိုအမှားယွင်းနေဖြစ်နေတယ်လို့သိရပါတယ်ချို့ဆိုရင်လူပျောက်နေတာရှိပါတယ်ချို့မရှိတော့လူနာမည်တွေပါတာရှိပါတယ်ချို့ဆိုရှင်မှတ်ဖို့နေနံပါတ်တွေမှားတာမိဘအမည်မှားတာအဲ့လိုမျိုးတွေဖြစ်နေပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအခုဒိုင်လီလိုင်းစနေစနေဘောမှာစနေမှာဖြစ်ပါတယ်ပေါင်းစနေပြီးဖို့အဓိကပုဂ္ဂိုလ်၃ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ Independent Volunteers ဒီလွတ်လပ်တဲ့စေနာဝန်ထမ်းအဖွဲ့ရဲ့ Coordinator ဖြစ်တဲ့ဦးရွှေပါဖြစ်ပါတယ်နောက်တူကတော့National Youth Congress ဒီလူငယ်ကွန်ဂရက်စ်က coordinator တူဖြစ်ပါတယ်မတ်တင်စာရှင်လည်းကြီးဖြစ်ပါတယ်နောက်တူကတော့ဒီမင်္ဂလာလုံမြို့နယ်မြို့သားဒီမိုစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒွန်းမြို့မီတန်သူကတော့သူ့ဒေသအတွင်းကအခြေအနေကိုတင်ပြနိုင်အောင်ကျွန်တော်ဖိတ်ခေါ်ထားတာဖြစ်ပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်အရင်ဆုံးဥရွှေပါကိုဖိတ်ခေါ်ခြင်းပါတယ်ဥရွှေပါကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနပြောသလိုပါပဲမဲဆန္ဒတွေအမှားမှအယွင်းဖြစ်နေရလို့သိရပါတယ်ဥရွှေပါတို့ကအခုဒီမဲဆန္ဒရှင်စီးရင်နေပတ်သက်လို့လည်းလီလာနေတယ်စုံစမ်းနေတယ်ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့မှားခုနကျွန်တော်ပြောတာမှားပါလား90ရာခိုင်နှုန်းကျော်လောက်ရေဘူးအဖြစ်မှားယွင်းနေဆိုတော့ကျွန်တော်သိရတာရှိပါတယ်အဲ့ဒါဘယ်လောက်လောက်ခံမှန်းတယ်လဲအမှားယွင်းကဘယ်လောက်လောက်ရှိပါလဲခင်ဗျာ
အခုချိန်ကြီးကတော့အမှားယွင်းနဲ့ပတ်သက်လာရင်တော့တမျိုးနဲ့တမျိုးနဲ့တော့နည်းနည်းလေးတော့ကွာတယ်ဒါပေမဲ့အားလုံးကိုတုံ့တက်ပြီးတော့300ရာခိုင်နှုန်းကနေ800ရာခိုင်နှုန်းလို့ကိုပါတီကြီးတွေအားပြီးတော့တကယ်ဆန်းစစ်တဲ့ပါတီကြီးတွေကသူတို့ကတော့ထုတ်ပြန်ထားတာရှိတယ်300ရာခိုင်နှုန်းက500ရာခိုင်နှုန်
းဟုတ်ကဲ့
ထုတ်ပြန်ထားတာရှိနေကြတာ
ကျွန်တော်သိချင်တာကဒီစင်းထွက်လာတာကဒကောင်စင်းပေါ်ခြေခံပြီးတော့ထွက်လာတာလားဘယ်လိုပုံစံမျိုးနဲ့ထွက်လာတာလဲဒီလောက်အမှားယွင်းနေဖြစ်အောင်လို
့အဲ့ဒါဒီလိုရှိတယ်ဗျာဒကောင်စင်းကိုအခြေခံပြီးထွက်တယ်ဆိုပြီးတော့ကျွန်တော်တို့ကြံတဲ့မျိုးနယ်တွေရဲ့နေပြီးတော့ဒီကော်မရှင်တွေမှာလက်ကွတ်တော်ချင်းမှာမြေကြီးတော့ဒကောင်စင်းကိုအခြေခံတယ်လို့သူတို့ကပြောတယ်ဒါပေမဲ့လည်းတကောင်စင်းကိုအခြေခံတယ်လို့ဆိုခဲ့ရင်တကောင်စင်းမှာကျွန်တော်တို့အမင်းနာမည်ပါဘူးကြီး။ဒါပေမဲ့သူတို့စီမှာအမင်းနာမည်ပါလာတယ်။နောက်တစ်ခါတကောင်စင်းမှာလူမျိုးနဲ့ဘာသာဆိုတာပါပြီးတော့သူတို့စီမှာဒါတွေကမပါဘူးဆိုတော့ဒီဟာဒီတကောင်စင်းကိုအခြေခံတာမဟုတ်ပဲနဲ့သူတို့တီးတက်ရရဲ့တခုနဲ့ပြီးပြီးပြုပြင်ထားတဲ့မဲစင်းအတူမဲစင်းတခုလိုပဲကျွန်တော်ဖုံးတတ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ယူကောက်ဝဲကော်မရှင်ကတက်ဆိုင်တဲ့တာဝန်ရှိသူတွေမေးကြည့်တော့လေဒီကောင်စင်းအခြေခံတယ်လို့ပြောပါတယ်ဒါပေမဲ့အခုပုံစံတိုင်းဆိုဒီကောင်စင်းအခြေမခံမနဲ့သူတို့ကဘယ်လိုပုံစံမျိုးနဲ့ပြုစုတယ်လို့သိထားပါလဲ
ကျွန်တော်ကိုလေးရင်တခုပြောမှာဆိုတော့လက်ရှိမဲစင်းကိုတော့သူတို့ဒီတချို့မျိုးနဲ့တချို့ရက်ွက်တွေမှာဒီမဲစင်းမတန်ခင်လေးမှာသူတို့၃လလောက်လုံးမှာကိုယ်တိုင်ဆင်းပြီးတော့တောက်တဲ့ရက်ွက်ရှိသလိုတချို့ရက်ွက်တွေကလုံးဝမကောက်ဘဲနဲ့အရင်ကရှိတဲ့နေပြီးတော့လာဝကဆင်းနေလို့အခြေခံလည်းရှိတယ်။အဲ့ဒါကျွန်တော်ရက်ွက်တော်တော်များများကိုလေ့ကြည့်တယ်မှာတစ်ခုနဲ့တစ်ခုတော့မတူကြဘူး။မတူကြဘူးဆိုတော့အဲ့ဒီမှာအခြေခံတဲ့ပုံစံလေးကနည်းနည်းလေးတွေကွာမှုရှိတယ်လို့ဆိုတဲ့အချိန်မှာအပေါ်ကညှိတာမှုကဘယ်လိုပုံစံမျိုးရှိကြတာလဲအောက်ခြေမှာဒီလိုတွေကွဲသွားတယ်လို့ဆိုတာကိုလည်းကျွန်တော်တို့ကနည်းနည်းလေ့လာကြည့်ပေမဲ့လည်းဒါတွေကခံမလို့တော်တော်ခဲရင်းနဲ့ပိုင်းလေးတွေဖြစ်နေတယ်။ဒါပေမဲ့ဘယ်လိုပဲပြောပြောဒီတကောင်စင်းလို့သူတို့ကပြောပေမဲ့လေတကောင်စင်းတကူရဲ့ကိုအခြေခံနဲ့မဟုတ်ဘူးဆိုတော့ပေါ်လွင်ပြီးတော့ရှိနေတယ်ဒါကတော့သူတို့ရဲ့ရည်ရချက်ပါဆိုတော့ကျွန်တော်လည်းခုချိန်မသိရသေးဘူးပေါ့လေကျွန်တော်တို့ခံမှန်းမိတာတကူကတော့ဒီလိုလုပ်တဲ့အခြေသဘောသဘာဝကတော့ဒီအတိုက်ခံပါတီတွေရဲ့အင်အားတွေကိုဘယ်လောက်အားရှိသလဲဘယ်လိုအားရှိသလဲဘယ်လောက်လုံလောက်စွာရှိသလဲဆိုတော့သိကျင်လို့စမ်းသပ်မှုတကူလုပ်ဖို့ထုတ်လိုက်တဲ့အကျိုးမဲစင်းတကူလိုပဲကျွန်တော်မြင်နေခင်ဗျ
ဟုတ်ကဲ့ခင်ဗျာအခုဒီမဲစင်းအမှားကြီးမဲဆန္ဒရှင်စီရင်အမှားကြီးဖြစ်နေတဲ့ကိစ္စကိုကျွန်တော်တိရောက်လောက်ဒီလေးလာဆောင်ကြည့်တဲ့သူတွေတက်ကြွလှုပ်ရှားသူတွေတော်များသတိထားမိပါတယ်ခုန ဦးရွှေဘာပြောလို့တိုက်ခန့်ပါတီတွေတော်များလဲတော့လှုပ်ရှားရှားလေးသိထားမိတာတွေ့ရပါတယ်ပြည်သူတွေကိုနှက်ကကောဘလောက်ထိစိတ်ဝင်စားမှုရှိပါလဲ
အခုလောလောလလရဲ့ကျွန်တော်တို့လေးလာဆန်းနေသလောက်တော့နံပါတ်1အချက်ကဟိုဒီပေါ်မှာအားနည်းမှုရှိတယ်ဆိုတဲ့အချက်တစ်ခုကလာပြီးတော့မေးတဲ့ဆန်းတဲ့ပြင်တဲ့အခြေတက်ကတော့နည်းနေကြသေးတယ်ဒါမှမဟုတ်ဘာလို့ခြေခံလဲဆိုတော့သူတို့ညီတော့ကော်မရှင်ပါနေပြီးတော့ဒီတိုင်းတော့ရောင်တိုင်းကော်မရှင်ကတော့ဥက္ကူရဲ့အင်တာဗျူးတွေတော့ပြီးတော့ဒီတောင်ကြီးကနေကော်မရှင်ကပြီးတော့ကျွန်တော်တို့ရဲ့သူတို့ပြောဆိုချက်ထက်မှာပါပါလဲဆိုတော့မြို့ပြည်မှာအတိုင်းပါပဲအမှတ်စဉ်နဲ့နာမည်ဆိုပါလာရင်ပြန်တဲ့အနည်းငယ်တင်းချော်မှုတွေဟာဒါတက်ရမှုမရှိဘူးလက်ပြီးလို့ရတယ်ဒါမဲစင်းဆိုတဲ့ဟာကိုသူကထုတ်ပြန်ထားတော့အလုံးသိနေကြတယ်အဲသိနေကြတဲ့အတွက်ကြောင့်လူတွေတော်တော်များများဟာပြီးတော့လဲအပြင်းမို့ကိုမကြိုးစားပဲနဲ့တကယ်မပါပဲနဲ့ကျန်နေတဲ့လူပဲအဓိကထားပြီးတော့ပြင်နေရတယ်ဆိုတော့အဲ့လိုကြတော့လာပြင်တဲ့လူရည်အတွက်နဲသလိုတော့မြင်ရတယ်။ဒါပေမဲ့ဒီအပေါ်မှာစိတ်ဝင်စားမှုအပိုင်းကတော့ရှိနေတယ်။ဒါပေမဲ့ဟိုတရားဥပဒေပြင်စရာမလိုဘူးလို့သူတို့ထင်တဲ့လူသားကလည်းရှိနေသလိုဟိုအားသာကြီးလုပ်တဲ့လူသားကလည်းရှိတာပေါ့လေ။ဒါပေမဲ့လုံနေတဲ့အပိုင်းကတော့ဘာလို့ရေရွတ်ပြီးလုပ်လဲဆိုတော့ဒီမပါတဲ့လူပဲအဓိကထားပြီးလုပ်နေတော့အဲ့ဒီအရေးတက်ကတော့ရကန်လုံးနဲ့အတိုင်းနာမှာကြတော့ဒီ 40% လောက်ရှိတယ်မပါတဲ့လူစင်းက 40% လောက်ကတော့ပြင်းနေရခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့မိဘမိမှားရွံ့တာတို့မှတ်ပုံနဲ့နံပါတ်မှားတာလို့ဒီလိုမျိုးဖြစ်လာမယ်ဆိုလို့ရှိရင်နံပါတ်ကတော့မှန်ပါတယ်ထားပါတော့ဒီလိုမှားတယ်ဆိုလို့ရှိရင်ရွက်ကောက်ပွဲမှာသွားပြီးတော့မှတ်ပုံနဲ့သွားပြီးမဲပေးတဲ့ခါမှာပြဿနာမတက်နိုင်ဘူးလား
အဲအဲ့ဒါကိုခင်ဗျဒီလိုပါပဲဟိုကျွန်တော်တို့2010တုန်းကလည်းဒီလိုပဲမဲစင်းကိုကြီးညာတော့ကဒီလိုအမှားရွံ့နေရှိတယ်ခင်ဗျအဲ့ဒီလို2010တုန်းကအမားရည်နေရှိပေမဲ့တကယ်တမ်းမဲယုံလေးကိုဝင်ပြီးတွက်ကြည့်တဲ့ချိန်မှာအဲ့ဒီမဲယုံထဲမှာလုံးဝနေပြီးတော့ပြီးပြည့်စုံနေနေပြီးတော့အမားရည်မရှိတဲ့မဲစင်းတစ်ခုကိုကျွန်တော်တွေ့ခဲ့ရတယ်ခင်ဗျ။အ
ော
်။ဒါဒီသူတို့မှာရှေ့စင်းနဲ့နောက်စင်းနဲ့ဒီတကယ်မဲယုံစင်းနဲ့ဟာကွာမှုရှိတယ်ဆိုတာကိုအခုလက်ရှိလက်ဒီအဲ့ဒီသဘောပဲဖြစ်နေတဲ့အတွက်ကြောင့်သိကူစရာမလိုဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဒီမဲပေးမဲ့အချိန်ကျလို့မဲယုံလေးဝင်လာတဲ့ချိန်မှာသူတို့မဲစင်းကလုံးဝ complete ဒါဆိုတို့လည်းအမှရှိနေတယ်ခင်ဗျာအဲ့လိုတွေ့ရတယ်ခင်ဗျာ
ဟုတ်ကဲ့ဒါဆိုတော့ဥရှိဘခုနကကနဦးကဥရှိဘတန်တရာရှိတဲ့ချက်ကကျွန်တော်နယ်ဆန်းစစ်စရာတော့ရှိတာပေါ့ဒီအတက်ခံပါတီကြီးတို့အားဆန်းလာလားဆိုတဲ့ကိစ္စပေါ့နောက်ကျွန်တော်မတ်တင်စာရှင်လည်ကြီးကိုဖိတ်ခေါ်ချင်ပါတယ်မတ်တင်စာရှင်လည်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်တင်စာရှင်လည်ကြီးတို့အနေနဲ့ကအခုဒီလူငယ်တွေနဲ့လူငယ်တွေကိုဒီရွက်ကောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုတွေလည်းလုပ်နေတယ်တင်နန်းတွေလည်းပေးနေတယ်ဆိုတော့အဲ့တော့ဒီရွက်ကောက်ပွဲပညာပေးမှုတင်နန်းတွေလုပ်တဲ့အထဲမှာဒီမဲစင်းကိစ္စရောပါပါလားခင်ဗျအ
ဲမဲစင်းအရှေ့ပညာပေးတဲ့အစီအစဉ်မှာလက်ရှိကျွန်တော်တို့အခုဆိုတာပြောရမယ်ဆိုလူငယ်တွေဈာထဲမှာဆိုရင်ဗုဒ္ဓ education ကိုပြောရင်တိတ်ပြီးတော့စိတ်ဝင်စားမှုကအားနည်းနေပါသေးတယ်။ဒါလို့လဲဆိုတော့ကျွန်တော်တို့လာရည်လည်းလူသေးတယ်ဆိုတော့သူတို့ရဲ့စိတ်ပါဝင်စားမှုကနည်းနေသေးတယ်။ဒါပေမဲ့အခုတော်တော်များစိတ်ပါဝင်စားလာတာကအဲဒီမဲဒီဆန္ဒရှင်တွေစီးရင်နေပါတော့ဒီမဲစင်းတွေအကုန်မှားယွင်းနေတဲ့ဆွဲဟာတွေကမီဒီယာတွေမှာကောနောက်ဒီလူငယ်ချင်းချင်းကောနောက်ဒီတချို့တော့အမှုပညာရှင်တွေကလည်းသူတို့မဲစင်းတွေမှာနည်းနည်းမပါအောင်စသဖြင့်အကုန်လုံးကပြောလာကြတဲ့အခါကျတော့သူတို့စိတ်ထဲမှာလည်းအော်တို့တော့အရေးကြီးရတာလေဆိုတဲ့အခါမှာသူတို့တွေလည်းဒါကိုစိတ်ပါဝင်စားမှုရှိလာတော့ကျွန်တော်တို့ဒီ Buddha Education ဆိုပြီးတော့လုပ်မယ်ကျွန်တော်တို့စဉ်းစားတဲ့အခါတိုင်းဒီမဲစင်းအကြောက်ကိုပေါ့နော်အဓိကထားပြီးတော့တော့ပြောဖြစ်တယ်ဘာလို့ဆိုတော့အခုလက်ရှိချိန်တွေကဒီမဲဆင်းဟိုဘယ်လောက်ထိမှန်ကန်မှုရှိလဲမဲဆင်းသွားဆင်းဖြစ်ရလားဒါတွေကိုအဓိကခြေခံပြီးသူတို့အခြားသောအချက်လက်တွေနဲ့ဟိုသူတို့ထည့်သွင်းပြီးတော့သင်တန်းပေးရအပိုင်းလို့ပါရရှင်ဟုတ
်ဟုတ်ကဲ့အခုဒီမဲဆန္ဒစင်စီးနေအမှားယွင်းနေဖြစ်နေတဲ့ကိစ္စလဲမတင်စားလို့ကြားမိမှာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ National Youth Congress ကိုနောက်ဒူငယ်တွေဘက်ကရောဘာလို့လှုပ်ရှားဆောင်ရွက်ဖို့ရှိပါလဲ
ဟုတ်ကဲ့အမတိုင်းပြောရင်အာလူတွေအနေနဲ့ကတော့ဒီအထွေထွေပိုင်းရောနောက်ဒီနည်းပညာပိုင်းရောငွေကြေးပိုင်းရောအားနည်းမှုတွေရှိပါတယ်။အာဒါနဲ့ကျွန်တော်တို့လုံနိုင်တာကတော့အဓိကကျွန်တော်တို့လူတွေကအောက်တာကအခုအာဒီ social media လို့ပြောတဲ့ internet နော်ဒီ Gmail ပဲဖြစ်ဖြစ်အာ Facebook တွေအကုန်လုံးတုံးနေကြတဲ့နောက်ဒီ social media site တွေမှာလူတွေကတုံးဖြစ်ကြရပါတော့။တုံးဖြစ်ရင်လည်းတို့အချင်းချင်းလည်းတို့ရဲ့တန်တရားတွေနောက်တို့ရဲ့စိုးရိမ်ပူပန်မှုတွေဒါတွေဝေမျှရင်းနဲ့နောက်ဆက်လက်လူတွေပါအခုဟောပါတော့ထပ်မံ sharing လုပ်ရင်းနဲ့ဒီသတင်းဆက်လက်တွေကအများကြီးပြန့်နှံ့သွားတယ်။ဆိုတော့ဒီလူတွေရဲ့တစ်ဆင့်တို့တွေကဟောအလိုက်မတုံးဖြစ်တဲ့အခြားတငုံချင်းတွေပါတို့ကပြန်ပြောတာတွေအင်ကိုပြန်ပြောဖြစ်တာတွေပေါ့နော်။သူတစ်ခုခုသိလာခဲ့ဆိုလဲတို့ကမိသားစုပြန်ပြောဖြစ်တာမျိုးကြီးဒါတွေကလည်းအာရှိနေရဆိုတော့ဒီလူငယ်တွေတိုင်းမှာအထူးတလဲတို့က campaign တွေတော့မလုပ်ဖြစ်သေးဘူး။ဒါပေမဲ့ဆိုတော့ပြောတဲ့ပုံစံမျိုးကြီးနဲ့အင်းဆောင်လေးပေါ့နော်တကယ် project ကြီးနဲ့မဟုတ်ရင်တော့မှအဲဒီတွေဈာထဲမှာဒီ message ပိတ်စာနဲ့ပတ်သက်ပြီးတော့အဲစိတ်ဝင်စားရှိကြဖို့အဲကြရဲတော့ဒီ message မှားတယ်ဆိုတာလဲကျွန်တော်မှားတယ်ဆိုတော့လက်ခံနိုင်ပါတယ်လူငယ်အနေနဲ့ဘာဖြစ်လဲဆိုတော့ဒါပထမဆုံး ဒီတမောင်းနိုင်ငံကလည်းဒီအလက်ထရောနစ်တုံးတာအားနေတယ်ပြီးတော့အောက်ထင်မှာလည်းဒီတမောင်းမှုတွေမရှိဘူးလို့လည်းကြားသိရတယ်ပေါ့နော်ဒီနေဆင်းချက်ဖို့ပုံတွေမရှိဘူးနောက်ဒီပလတ်စတစ်အခုဆိုရင်မိုးရာတီဆိုတော့ပလတ်စတစ်တွေဒီပလတ်စတစ်တွေတုံးရတာရှိတယ်ဆိုတော့အောက်ထင်ဒီဝင်တဲ့ level မှာရောနောက်အောက်ထင်ဒီကြီးဝအဆင့်မှာရောအားကြောင့်ဘာကြောင့်မဲဆင်းခဲ့ရတာလဲဆိုတော့အသိပညာရောသူတို့မှသိရလားပေါ့နော်အားကြောင့်တွားကြည့်ရမှာလဲဆိုတော့အသိပညာလည်းသူတို့မှအားနေနေတဲ့ခါကျတော့ဒီလိုအမားတွေကဖြစ်နိုင်တယ်အောက်ထင်ကဒီဆင်းပြူးအဲ့လေလေအမားယူနေဖြစ်နိုင်တယ်ဒါပေမဲ့အမားများနေရတော့ကျမတို့ဒီရွာလေးမှာအဲဒီရွာအောက်ခြေကဒီဝန်ထမ်းတွေအနေနဲ့လေဒီမဲဆင်းခဲ့ရဘလို့အယူကြည့်ရဆိုတာသူတို့အနေနဲ့အသိချင်မှသိလိမ့်မယ်အာနောက်ဒီလာကြည့်ရတဲ့ဒီဒီဟာလူတွေကလည်းဘာကြောင့်သွားကြည့်ရမှာလဲသူတို့သွားကြည့်ရတော့မဟုတ်သူတို့မှာဘယ်လိုအကျိုးတရားမှုဖြစ်လာနိုင်တယ်လဲဆိုရယ်ကိုယ်စားပေါ့နော်ဒီသဘောတရားကိုသူတို့သိနိုင်ဖို့ကတော်တော်ခင်းပါတယ်ဆိုတော့ဒီချိန်နေမှာအောက်ခြေလေးထဲမှာပို့ပြီးတော့ခက်ခဲမယ်လို့လည်းမြင်ပါတယ်လို့ဒါပေမဲ့အဲ့လိုချိန်နေမှာလည်းလူငယ်တွေအနေနဲ့ဒီကျေးရွာလူငယ်တွေကတချို့အစားနဲ့ကိုယ့်ရဲ့ကျေးရွာကိုစုစည်းပြီးတဲ့အခါမှာလှုံ့ဆော်ပြီးတော့မဲဆင်းကြည့်ကြည့်သွားကြည့်ကြရအောင်စသဖြင့်ဒါမျိုးတွေလို့ဖို့လဲလိုအပ်တယ်လို့မြင်ပါတယ်ဆိုတော့ဒါကတော့အောက်ခြေလူငယ်တွေဒီကျေးရွာအစ်မရှိနေတဲ့လူငယ်တွေအဓိကလှုပ်တဲ့နဲ့အလုပ်လို့လည်းမြင်ပါတယ်ရှင့်ဟု
တ်ကဲ့မတင်စားရှင်လေးယူရှိပါလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဒေါ်ညွတ်မေတန်ကိုအလှည့်ပေးခြင်းမှာဒေါ်ညွတ်မေတာကတော့ဒီမင်္ဂလာတုံမြို့နယ်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ပါတယ်ပြောရမယ်ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုဒီမဲဆင်းအမှားတွေကိစ္စမှာတော်လီတက်တက်ကြွကြွနဲ့ဥဆောင်ပြီးလုပ်နေတာတွေ့ရပါတယ်ဒီကနေ့ဆိုရင်ပဲဒေါ်ဆန်းစုကြည်ကနေပြီးတော့မှသွားပြီးတော့ဒီကိစ္စတွေဆောင်နေတာတွေ့ရပါတယ်ဒေါ်ညွတ်မေတန်ကြားရပါလားခင်ဗျာမေးချင်တာကမင်္ဂလာတုံမြို့နယ်တဲကအခြေအနေနဲ့ပတ်သက်လို့ဒေါ်ညွတ်မေတန်လို့သိရတော့ပေါ့ခက်တူတူလေးအချင်းချုပ်လေးပြောပြပေးပါလားဒီမဲဆင်းကိစ္စပါ
ဟုတ်ကဲ့ဒေါ်ညွတ်မေတန်
ပါဟုတ်ကဲ့
ဒေါ်ညွတ်မေတန်ပါကျမတို့မင်္ဂလာတုံမြို့နယ်မှာဒီဟိုပေါ့နော်မဲဆင်းရေးတွေကိုတော်တော်အများကြီးမှားနေတာကိုတွေ့ရတယ်။ကျမတို့မင်္ဂလာတို့မျိုးနေမှာမဲဆန္ဒပေးနိုင်တဲ့လူကတသိန်း900လောက်ရှိတယ်။အဲ့ဒီမှာကျမတို့အခုတွေ့ရှိတာကမှတ်ပုံနဲ့မပါတဲ့လူရဲ့မွေးတကယ်မှားတဲ့ဟာရင်နောက်တဲ့ဟိုနှာမြင်မှားတဲ့အကုန်လုံးပေါ့နော်။တသိန်းကျော်လောက်ကျမတို့အမှတ်တွေ့ရှိရပါတယ်မင်္ဂလာတို့မျိုးနေမှာ
။ဟုတ်ကဲ့နောက်တစ်ချက်ကမင်္ဂလာတို့မျိုးနေဆိုတာတကယ်တမ်းပြောရင်တော့တကယ်စစ်တပ်နေမြေပါပဲ။အဲ့တော့ဒီအခြေအနေမှာကောစစ်တပ်ဘက်ကမဲဆင်းနေပါရင်နဲ့ပတ်သက်လို့ကောဒေါ်ညွတ်မေတာတို့ကြီးကွင်းရလား။
ဆိုရင်ကျမတို့ပြောမယ်ကျမတို့ကော်မရှင်မြို့နယ်ကော်မရှင်ဥက္ကဋ္ဌမန်သက်ဆိုးဘူမူကြီးမန်သက်ဆိုးတောင်မှပဲအရင်ရက်ွက်မှနေတာအနည်း20လောက်ရှိပြီလို့ပြောပါတယ်သူကအနည်း20လောက်ရှိတဲ့ဟာတောင်မှပဲဒီစစ်တပ်ကဘူမူကြီးလို့နာမည်ပါတာနဲ့ပဲသူ့ကိုရက်ွက်ကထုတ်ပြီးတော့စစ်တပ်စည်းရင်းကိုပို့လိုက်တယ်လို့ကျမတို့နဲ့တွေ့ဆုံလို့သူကပြောပြပါတယ
်ဟုတ်ကဲ့ခင်ဗျနောက်တစ်ချက်ကျွန်တော်နည်းနည်းအောက်ခြေအခြေအနေမေးချင်တာပါအခုလို့အမှားယွင်းနေဖြစ်တဲ့ကိစ္စကိုလူတို့ကသွားပြီးတော့ပြင်နာစင်နာကိုယ်ကိုင်တဲကြွကြွလုပ်တာမျိုးတွေရှိပါလား
ရှိတာကပြင်နာကနည်းပါတယ်ကျမတို့ရှိမှာဥပမာရက်ွက်တစ်ခုကိုပြောမယ်ကျမတို့ရက်ွက်တစ်ခုမှာဟိုပါကျမတို့နှစ်ကရက်ွက်မှာကျမတို့နေတဲ့ဟာနှစ်ကရက်ွက်ပေါ့နော်အဲ့မှာလူပေါင်း6350လောက်ရှိတယ်မှားနေတာကမှတ်မှုနဲ့မပါတာက2000ကျော်ရှိတယ်မွေးတကယ်မှားတာက2000လောက်ရှိတယ်4000ကျော်လောက်မှားနေတဲ့အချိန်မှာတကယ်ပြင်တဲ့လူက300လောက်ပဲရှိတာတွေ့ရပါတယ်တော်တော်ပဲနည်းနေပါတယ်ပြင်တဲ့လူတွေက
ဘာကြောင့်တော့မပြင်ကြတာလဲသူတို့ရဲ့စတန်က
သူတို့ဆန္ဒကစိတ်ဝင်စားတာလေးပါလေဒီကြတော့ကျမတို့ကဒီဟိုပါတော့ကိုယ်နဲ့မဆိုင်ဘူးလို့လေသူတို့စိတ်ထဲမှာခံယူတယ်ကျမတို့တင်တက်ဆင်းဒီ14ရက်အတွင်းမှာကျမတို့လိုက်ပြီးတော့ဒီလူတွေကိုနှိုးဆော်ပါတယ်ကျမတို့နှိုးဆော်ပြီးတော့သွားပြင်မှာဆိုပြီးတော့ပြင်တဲ့ခါကျတော့သူတို့ကစာဝတ်နေချက်တဲတာလေးပါလေကိုယ်နဲ့မဆိုင်တယ်လို့ပဲသူတို့ကဒီအပေါ်မှာစိတ်ဝင်စားမှုအရန်ကိုအားနေပါတယ်
ဟုတ်ကဲ့
နောက်တစ်ချက်ကကျမတို့ကဒီပြင်ဆင်တဲ့နေရာမှာသူတို့တွေကိုဒီပုံစံ3တော့ပုံစံ4တော့ပုံစံ4ကားငယ်လို့ဆိုတာကိုကျမတို့ကိုဒါလိုက်ပြင်ဆင်ဖို့ကျမတို့ကခံခွင့်မရဘူးအဲ့ဒီပြင်ဆင်မဲ့မဲဆန္ဒရှင်တွေကိုကျမတို့ပြောပြပြီးတော့ပုံစံ3နဲ့ဆိုရင်ကျမတို့ကဟိုပါနော်ဒီဖြစ်ဖို့ကိုသွားပြင်ပါနောက်တစ်ခါမှားရနေတာကိုမှားရနေတာတွေကိုပြင်ဖို့သွား6ပါနောက်တစ်ခါသိဆုံးသူကိုဖြတ်ဖို့ပြင်ပါကျင်းပြင်းပြဲဆိုပြီးကျမတို့ကအဲ့လိုပုံစံမျိုးတွေနှိုးဆော်ပါတယ်အဲ့ကျသူတို့ကသွားတဲ့နေရာမှာပုံစံ66နှီးဆောင်6အဲ့ဘာလဲပုံစံ30ကိုကျမတို့ယူသွားပါတယ်မှတ်ပုံနဲ့ယူသွားရတယ်အဲ့ဒီကိစ္စတွေချုပ်ထွေးနေတော့သူတို့ကမသွားချင်ဘူးသွားပြီးတော့တခါ6လောက်ကိုယူရတယ်ယူရပြီးတော့ပြန်ဖြည့်ပြီးတော့မှပြန်တင်ဆိုတော့ဒီရုံးကို2ကြိမ်3ကြိမ်လောက်သွားတဲ့အခါကျတော့သူတို့မှအလုပ်ပြတ်တဲ့အတွက်သွားချင်စိတ်မရှိတာလေးပါပါတယ်သူတို့က
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့တက်ဆက်သေးပါပဲကျွန်တော်တို့ဒီစနေဝက်အတွက်ဆိုပြီးတော့ကျွန်တော်တို့ကြင်ညာတဲ့ခါမှာ Facebook ကနေပြီးတော့ကိုအောင်ဆန်းဆိုတဲ့အကောင့်ကနေပြီးတော့ဒါနဲ့မှတ်ချက်တစ်ခုရေးထားတာရှိပါတယ်ကျွန်တော်ခုပဲဖတ်ပြပါမယ်အကြောင်းမျိုးမျိုးကြောင့်အဝေးရောက်နေသူတွေတဲ့ဒါမှမဟုတ်တနေ့တစ်ကြိမ်မှာခြေချနေထိုင်သူတွေခဏတာယာယီအလုပ်လုပ်နေသူတွေအတွက်မဲဆင်းမှာမပါပါဘူးတဲ့ဒါကြောင့်မလို့ပုံစံ3နဲ့ရှောက်ထားခွင့်ရှိတယ်လို့သိရပါတယ်တဲ့ဒါပေမဲ့ သူတို့တွေဟာအိတော်သူဆေးမှာပါပြီးသားသူတွေပါတဲ့ဒါကြောင့်မလို့မဲဆေးမှာဓာတ်ရိုက်မိမိရဲ့အမည်နာမည်ကိုပါစီကျမာတယ်တဲ့ပုံစံ၃နဲ့ရှောက်ခွင့်ရှိပေမဲ့လည်းရှောက်လာတရားမှာကြန့်ကြစီပါတယ်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာသူဆိုလိုတာကတော့ပုံစံ၃နဲ့ဆက်ရှောက်နေရမယ်ကြန့်ကြမယ်ခုနအမကြီးပြောသလိုပဲတော်ညွတ်မေတာပြောသလိုပဲသူတို့အလုရှုပ်မယ်ဆိုတာမလုချင်ကြဘူးဒါပေမဲ့အိတော်သူဆေးမှာပါပြီးသားမဟုတ်ဘူးလားဒီလူတွေက
အင်တော်သူဆေးမှာပါပြီးသားလူတွေတောင်းမှပဲအင်တော်သူဆေးမှာပါပြီးသားလူတွေတောင်းမှပဲမှားနေရင်ဒီမှာလူလေးတွေ့တယ်ကျမတို့ကသွားပြီးနှုတ်ဆော်တယ်အဲသွားပြီးတော့ပြင်မှာကျမတို့ကဒါမဲပေးဖို့အတွက်ကိုကျမတို့ကနှုတ်ဆော်တာပါအဲ့လိုပြောတဲ့ခါကျတော့စိတ်ဝင်စားမှုတော်တော်ကိုနည်းပါတယ်သူတို့ကပြီးကြတော့ဒီကော်မရှင်ရုံးကနေပြီးတော့ဒီချောလာကိုသွားယူရတယ်နောက်တစ်ခါအဲ့လိုပေါ့အချင်းချင်းသွားတဲ့ဟာလေးပါပါတယ်သူကလွယ်ကူအောင်လုံးမထားတဲ့အတွက်လူတွေကလည်းစိတ်ဝင်စားမှုနဲ့တည်းအလုပ်ပြစ်ပြီးတော့ဒီလိုကြီးသွားယူရမယ်ဆိုသူတို့နဲ့လည်းမဆိုင်ဘူးကြီးခံစားနေပုံရပါတယ်သူတို့ကြည့်ရတာ
ဟုတ်ကဲ့အခုကဒီမက်ဆေ့အမှားကိစ္စမှာတော်တော်လေးတကြွကြွနဲ့ရှေ့ဆောင်လုပ်နေကြတာတော့ CSO တွေကျွန်တော်ဒီရပ်ဖက်လူမှုဖွဲ့စည်းတွေလူငယ်တွေတွေ့ရပါတယ်နိုင်ငံရေးပါတီထဲမှာဆိုရင်တော့မြို့သားဒီမိုကရေစီဖွဲ့ချုပ်တော်တော်လေးတကြွလို့တခြားပါတီတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တာမရှိကြဘူးလားဒီအထူးဖြင့်မင်္ဂလာလုပ်နေမှာပါဘ
ူးမရှိကြပါဘူးကျမတို့မင်္ဂလာလုပ်မှာဆိုရင်နိုင်ငံရေးပါတီခုနှစ်ခုရှိပါတယ်တကယ်ဒီမက်ဆေ့ကိုလိုက်လုပ်နေတာကျမတို့ NLD တခုပဲရှိတယ်ကျန်တဲ့ပါတီတွေမလုပ်ပါဘူးကျမတို့ကျန်တဲ့ပါတီကဆက်ပြီးတော့မိကြီးတယ်သက္ကညပါတီကိုကျမတို့အမိကြီးတော့ကျမလောက်အောင်ဒီမက်ဆေ့မှန်မှအကုန်လုံးသူမဲဒူဒူပေးလို့ရမှာဆိုပြီးကျမတို့သက္ကညပါတီကိုလည်းနှိမ့်နိုင်ရှိပါတယ်သူတို့ကလူမရှိဘူးလို့ပြောတယ်အဲ့ဒါကြောင့်သူတို့ကမလုပ်ဘူ
းခုနကတော့
ကျမတို့ NLD တခုပဲလုပ်ရပါတယ
်ခုနကဥရှိပါပြောထားတဲ့သုံးသက်ချက်ထဲမှာဒေါညုမေတာတခုကြားမိလားခင်ဗျာသူကပြောထားတာပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ကလည်းဒီလိုပဲစီးရင်ထွက်လာတာတခုတကယ်မဲပြီးတော့စီးရင်တခုပါတယ်အခုကိစ္စမှာလည်းဒီအကျိုးဆန္ဒစီးရင်ထွက်လာတာကအတိုက်ခံနိုင်ငံရေးပါတီကိုအားဆန်းခြင်းတို့လားဖြစ်နေလားဆိုပြီးတော့သူ့ရဲ့တန်တရားဥရှိပါပြောပါတယ်ဒေါညုမေတာကိုအဲ့လိုယူပါလား
ဒီမက်ဆေ့ကဒီလောက်အကြီးအကျယ်လွှမ်းမားနေတာကိုဘာကြောင့်မှားလဲဆိုပြီးကျမတို့ကော်မရှင်ကိုမေးကြည့်ပါတယ်ကော်မရှင်ကဘာပြောလဲဆိုတော့ကျွန်တော်တို့မှာရက်ွက်တဲ့ကောက်ထားတဲ့စီးရင်ရှိတယ်တဲ့မမဘူးတဲ့ကျမတို့ရှိကဒီအခုကျမတို့နေထိုင်တဲ့ရက်ွက်မှာကျမတို့စီးရင်တွေကဒီအုပ်ချုပ်ရေးမှုတွေရှိမှာကြည့်ပြီးသားဒါမဲ့အခုကချပေးတာကလောက်ကကချပေးတဲ့စီးရင်ဖြစ်တဲ့တွေ့တဲ့နှစ်ပေါင်း20လောက်ကတည်တဲ့လူလေးပါနေတယ်အင်းအခုနှစ်ပေါင်း20လောက်ကအဖြစ်ပြက်လေးတွေအကုန်ပါနေတယ်အဲ့တော့လောက်ကကချပေးတာကိုကျွန်တော်တို့လုပ်တဲ့တွေ့တာအမှားရွံ့နေများတယ်လို့ကော်မရှင်ကပြောပါတယ်ကျမတို့ကို
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကော်မရှင်ကိုတိုက်ရိုက်ကျွန်တော်ခေါ်ထားလို့မရပါဘူးဒီကျွန်တော်စနေပွဲမတိုင်ခင်မှာမဆုမုံကနေပြီးတော့ဒီရွေးကောက်ပွဲကော်မရှင်ပြည်ထောင်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေဖြစ်တဲ့ဦးဝင်းကြည်ကိုမေးမြန်းထားတာရှိပါတယ်ဒါနဲ့ပတ်သက်လို့ဦးဝင်းကြည်ဖြစ်ဆိုထားလေးကိုနားဆင်ကြည့်ပါဦး
အားလုံးဖိတ်ခေါ်ထားတာပဲเนาะမှားလို့ရှိရင်ပြင်မမပိုင်းပုံစံ၃နဲ့လျှောက်ပါဆိုအကုန်လုံးဖိတ်ခေါ်ထားတာပဲသွားကြည့်ပါကြည့်ပြီးလို့ရှိရင်မပိုင်းလျှောက်ပါမှားရင်ပြင်ဖို့လျှောက်ပါကိုယ်အိမ်တော်စုထဲမှာပေးတဲ့လူတွေပါနေကိုယ့်အဝယ်ပြန်ပြီးတော့တင်ပေးပါเนาะပေးတဲ့လူပါတယ်ဆိုတာမဲဆင်းရိုက်တဲ့လူတွေကလည်းငန်းနေရိုက်လို့မရပါဘူးအိမ်တော်စုဆင်းမှာကိုယ်မိသားစုတွေကတရားအောင်ပေးလို့ရှိရင်အိမ်တော်စုဆင်းမှာသွားပြီးတော့လာဝကရုံမှာသွားပြီးပြင်ဆင်းပြပြီးတော့ဖြည့်ရပါတယ်အဲ့တော့ဆိုရင်တော့ဘူမဲဆင်းတွေကပ်ပြီးအလုံးစရုပ်ထအသုံးနဲ့တနင်္ဂနွေလုံးလည်းပြီးတော့မယ်သွားကြည့်ပါတော့ကြည့်ပြီးတော့ပါလို့ရှင်လို့ပါတကယ်လို့အချိန်ကျော်ပါရင်လည်းအခုပြန်ပြီးတော့လက်ခံပေးဖို့အားလုံးပြောထားတယ်เนาะအချိန်ကိုရက်ကွက်ကကပ်ပြီးသွားပြီเนาะပြီးသွားပြီမယ်လို့ခုမှကြည့်ပြီးတော့လှုပ်ရှင်လဲဆိုရင်လည်းလှုပ်လို့ရသေးတယ်သွားပြီးတော့ပြင်ပါရုပ်ောက်ပဲရဲ့အချိန်ညာပြီးလို့ရှင်တခါတစ်လနှစ်လနေမဲဆင်းဖိုင်နယ်ကောက်ဦးမယ်ခုပါတာတွေကိုပြင်ပြီးတဲ့အခါကျတော့တခါကောက်ဦးမယ်အဲ့ကြရင်လည်း၁၄ရက်အချိန်ပေးဦးမယ်အဲ့ကြရင်ခုမကြည့်ပြင်လည်းအဲ့မှာသွားကြည့်အဲ့ဒီမှာသွားကြည့်ပြီးတော့မဲဆင်းထဲမှာကိုယ့်နာမည်အပိုင်းပါအောင်လို့ပါပြီးဆိုလို့ရှိရင်တော့အဲ့ဒီမှာရွက်ကောက်ပဲနေနေဖက်ငါဆိုဒီလိုနေ့မှာမဲဆင်းထပ်ပြီးတော့ကတ်မယ်ကတ်လို့ကိုယ့်နာမည်ပါရင်ပေးလို့ရပြီမပါရင်တော့အဲ့ဒီအချိန်ကျမှပါရင်တော့ဘာမှလုပ်လို့မရတော့ဘူးဘူးသူမှမတတ်နိုင်တော့ဘူး
ဒါကတော့ပြောင်စုရွက်ကောက်ပွဲကော်မရှင်တာဝန်ရှိသူတူဖြစ်တဲ့ဦးဝင်းကြည်သူကတော့ဒီမဲဆနာစီရင်ပြုစုတဲ့တောင်ရှိရသူတူပါသူရဲ့တုံ့ပြန်ထားချက်ဖြစ်ပါလေခင်ဗျာကျွန်တော်တို့ဒီ panelist အဓိကဆွေးနွေးမဲ့သူတွေနောက်တကြောထပ်ခေါ်ပါဦးမယ်ကျွန်တော်တို့ daily life အတွက်ဆွေးနွေးမိများလို့လည်းတို့ရရှင်နေကျွန်တော်တယ်လီဖုန်းနံပါတ်တွေပြပို့ထားတာရှိပါတယ်အရင်ဆုံးမောင်တဒနဖိတ်ခေါ်ခြင်းပါလေမောင်တဒနအမေရိကန်ပြည်အောင်စုကပါမောင်တဒနကြားပါလားခင်ဗျာ
ဟာကြားပါတယ်
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာကျွန်တော်မိများချင်မိများလို့ရပါတယ
်အခုရဒီဟဲစီးရင်နေရအတော်ကြုံမှန်းနေတဲ့ကိစ္စအဓိကတာဝန်ရှိတဲ့သူတွေကငါယူကောက်ပဲဒီဝက်စင်ကျေးဇူးကော်မရှင်နေလဲသူတောင်းဝင်ရှိတယ်အတိအကတောင်းဝင်ရှိတာနိုင်ငံရေးပါတီကတောင်းဝင်ရှိတယ်ဗျအခုကျွန်တော်ကြားနေတာဗျ NLD ပါတီတခုလေးရယ်ဥဆောင်ပြီးတော့ NLD ပါတီကနေရက်ဖက်လူမှုဖက်စီနဲ့ဥပောင်းကြီးလုပ်နေတာရှိတယ်ဒါတော့တခြားသောနိုင်ငံရေးပါတီတွေကဝင်ယူမလုပ်ကြတာဒါတော်ရည်ကိုရုပ်ရဆင်းရချက်လုံးဝကြီးတယ်အဲ့ဒီကိစ္စကနိုင်ငံရေးပါတီဒီအားလုံးနဲ့တက်ဆိုင်ဒါသူတို့လည်းတက်နိုင်တယ်လို့သူတို့ဝင်ယူလုပ်တော့တုတ်ပြီးတော့အကျုံးနိုင်ငံပါဗျာဒါတော့အထက်ဟာလာစီဝိုင်းဒူကြီးအဲ့ဆောက်ကနေချတဲ့အချိန်အခုကဒုက္ခရောက်နေတဲ့အချိန်မှာ တောင်းတော့လူတွေကအချောက်တရားတွေကညာတော့ရှင်အချောက်တရားတွေတောင်းတော့လူတွေကသွားချင်ကြအောင်ဒီစည်ရင်းတွေလည်းမလုပ်ချင်ကြအောင်လုပ်တယ်ရာဒီစာရဲ့ဖောင်းနေတင်နေဖောင်းနေရှိတယ်သွားတင်နေတင်အဲ့ရနေရောပို့ရောဒီတောင်းချောင်းရောရောရောပြောတဲ့ခါကျကျန်လာရောအဲ့တော့စိတ်ညစ်တော့တော်ရရအောင်သွားကြအောင်ချက်ဖြစ်ကျင်လာနိုင်ငံရေးအတီးကအိုဝီရေးချော်သူကဤသူဥဆောင်ပါတယ်ဤသူတောင်းဝခံတဲ့နိုင်ငံရေးအတီးကညာတော့ခင်တော့အခုက NLD တကူပါပဲဝိုင်းပြီးတော့တဲ့ခါကျကျတော့ NLD ကိုဝိုင်းပြီးတော့အရှင်ပုံနာပဲရှိတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ယောက်ကိုဖိတ်ခေါ်ကြပါလေအရှင်အင်ဒရာဆရိယကြားပါလားအရှင်ဖျား
ကြားပါတယ
်အရှင်ဖျားတူဆွနေလို့ရပါတယ်ခင်ဗျာမင်းမြန်ကျင်လည်းမင်းမြန်ရပါတယ
်ဒါကြီးဦးဇင်းအနေနဲ့ဟာမင်းမြန်ရှင်တာကမင်းမြန်ဆွနေရှင်တာကတော့ဒီဦးဇင်းကတနလာရီတိုင်းဒေတာကြီးကိုတောင်ခရိုင်ခမကြီးမြို့နယ်ဦးဇင်းရွာလေးကရှုံးဆွေရွာလေးဖြစ်ပါတယ်အဲ့ဒီရှုံးဆွေရွာမှာနေပြီးတော့ဒေတာအာနာပိုင်းအခွင့်အရေးတွေနဲ့တန်းပြီးတော့အရသာလူဖြစ်စီလူဖြစ်စီတဲ့အရသာလူဖြစ်စီရဲ့ဒေတာအနာပံဖြစ်စီရဲ့အဲ့ဒါတွေနဲ့ပေါင်းပြီးတော့NLD ရဆိုပြီးတော့လာပြီးတော့မိတွေစေရောစက်တွေလုံးဝကြပါတယ်ဒါတွေဟာNLD ကပဲအမှန်တကယ်ပြီးတော့လုံးနေတာလားဒါမှမဟုတ်ပြီးတော့တခြားတခြားသူအရာဝတ်တွေပေါင်းပြီးတော့လုံးနေတာလားဆိုပြီးတော့ဥစဉ်ကတော့ဥစဉ်နဲ့တကွာဥစဉ်ရွာကလူတွေကဟိုဘေးပါတီနိုင်ငံရေးကိုမှစိတ်မဝင်ကြပါဘူးလက်ရှိဒီလိုအစိုးရကိုပဲအားကိုးပါတယ်ဆိုတဲ့အကြောင်းကိုဖြန့်ထားမယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရကိုပဲပြောခဲ့တယ်ကြီးရယ
်တင်ပါဗျာကျွန်တော်နောက်တော်ရရှင်တူလဲကျွန်တော်ဖိတ်ခေါ်ကြမှာလဲအချင်းနဲ့ကြက်နေလို့ပါဥစိုးရန်ငင်းမြို့ကဥစိုးတူလေးဆွနေပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အဓိကဘာလို့ကျွန်တော်ရှင်းရပြောရလဲတော်ဆုံးပါတယ်အခုကျွန်တော်ပြောနေတာကဘာဆိုတော့လွန်ခဲ့တဲ့3-4လအစားကြီးစမှုတိဝင်းကြီးအောက်ဌာနမှာရှိတဲ့ဝင်းနန်းတယောက်ရှိရထားပါတော့သူကအဲ့ဌာနကိုတကောင်ချင်းနဲ့အဲ့မိသားစုကတကောင်လေးအားလုံးကိုယူနေယူပြီးတော့သူကဘယ်ပို့လဲဆိုတာကတော့ဟိုမေးကြည့်တယ်ဘယ်ပို့လဲဆိုတော့ဟိုတက်ဆိုင်ဝင်းကြီးဌာနဘာတွေ့လဲမေးတယ်ဘာတွေ့လဲမေးတာကရွေးကောက်ပွဲတွေ့တယ်ဆိုတော့အဲ့မှာကျွန်တော်ကတန်ရာဖြစ်သွားပြီအဲ့ဒါလုံခဲ့တဲ့3လပြီးတဲ့3လလို့ထပ်ပြီးတော့နောက်တစ်ချိန်ဆိုပြီးတော့ဟိုနေစားဝင်းနန်းတွေပါတခါတည်းပြန်ပြီးအဲ့မှာရှိတဲ့ဝင်နန်းတွေပါတခါမဲစင်းပြီးထပ်ပို့အဲ့ဒါလေးကကျွန်တော်တို့ကဟိုရှေ့ဟာဦးစင်းတော်ပြောရတယ်ရောကြောင်းညာဖြစ်냐ပေါ့တကယ်တမ်းမဲစင်းတွေလိုက်စုနေတာဒီအစိုးရဌာနဆိုင်ရာဒီမှာဟိုကကျွန်တော်သိတာနော်စမ်းမှုတည်တည်နောက်တစ်ခါကျဘယ်လိုသိလဲဆိုတော့ EPT ပေါ့နော်အင်းစင်ရောမှာအဲ့လိုပဲလုပ်တယ်အင်းစင်ရောဆက်စစ်ဝင်နေမှာဒီလိုပဲလုပ်တယ်အဲ့လိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးစုကျေးဇူးပါခင်ဗျာကျွန်တော်အပိတ်လေးပါချင်းလေးသိမ့်မရလို့ဦးရွှေဘကိုဖိတ်ခေါ်ချင်ပါတယ်ဦးရွှေဘကြားပါလားခင်ဗျာခုနဆွေးနွေးသွားတဲ့သူတွေရဲ့သဘောထားတွေလည်းသိပြီးဖြစ်ပါပါအဲ့တော့မဲစင်းနေအဲ့လိုအမှားမယွန်းဖြစ်နေတဲ့စင်းကလည်းဒကောင်စင်းရလို့ပြောတယ်ခုနဦးစုပြောလို့ဆိုလို့ရှိရင်လည်းတခြားဝန်ကြီးဌာနတွေပါပတ်သက်နေတဲ့ခါကျတော့ဒီစင်းမကိစ္စကခုနကဥဆိုးတန်တရားလိုပဲဥဆိုးဘလို့ကောက်ချက်ဆွဲပါလေဒါတမင်တက်ဖြစ်လာတဲ့အခြေအနေပဲလားတော့မတော်ဆဖြစ်လာတဲ့အခြေအနေပဲလားဘလို့ယူဆပါလဲ
ကျွန်တော်အနေနဲ့ပထမဆုံးပြောမယ်ဆိုရင်ကျွန်တော်ပူတိုင်းကလည်းကျွန်တော်တို့ရဲ့ဒီ IV အဖွဲ့ဟာဒီမဲမသမာမှုတားဆီးကိုပဲအဓိကထားနေတယ်ဆိုတော့အဲ့ဒီမသမာမှုဖြစ်နိုင်တဲ့လမ်းကြောင်းတွေပဲကျွန်တော်ကတန်တရားနဲ့ချင်းကတ်တဲ့အပိုင်းကိုအများကြီးရှိတယ်ဆိုတော့အခုလက်ရှိနေတာမဲဆင်းရမှာလည်းပြန်ကြည့်လိုက်မယ်လို့ဆိုရင်သောသောကနေပြီးတော့အဓိကလေးဘုရားဟိုဒီရခဲပုဂ္ဂိုလ်ပြောပြလို့ပါပဲ။ဟောကျွန်တော်လက်တိအဲ့ဒီမဲစင်းတွေဘာလို့ဆိုနေကြီးတော့ဟိုဒီပြီးတော့သကောင်းကြီးနေပို့နေကြတယ်။ဘာညာဆိုတော့ကျွန်တော်လက်သိထားရတယ်ပေါ့လေ။အဲသူရေကျက်တစ်ခုနဲ့လုံးနေတယ်ဆိုတော့ကျွန်တော်တို့သိထားတယ်။ဟောအတူဆုံးပြောရမယ်ဆိုတော့ဗျာဥပ္ပကောကနေပြီးတော့ဟိုတနေ့ရောင်တဲ့ဥပ္ပကောကဥပ္ပကောကဘာပြောတာလဲဆိုရင်မဲစင်းနဲ့မဲစင်းအမှတ်ပြင်းနဲ့နာမည်ပါရင်ဘာဒီအချက်လက်အနေယူမှတာကိုဘယ်လိုဆိုမဲပြလို့ရပါတယ်လို့ပြောထားတယ်။ဒီလိုလိုပြောထားတယ်ဆိုရင်ဒီရောင်ကြီးကိုကျဲကျဲပြက်ပြက်နဲ့နေပြီးတော့မင်းနဲ့ပါပါမှားတာတော့ဒီပြဿနာမရှိဘူးဆိုတာသူတို့ကလည်းကြည်ကြဲမဲမပြောရမယ်။သူကမဲလုံးမျိုးတို့မဲစင်းတွေသွားကြည့်ကြတာပြင်မာကြီးပြောနေတယ်ဆိုတော့အဲ့ဒါအလုပ်ချောင်းအောင်လုပ်နေတယ်။
ဟုတ်ကဲ့ကျွန်တော်တို့ဒိုက်ရိုက်လီလိုက်အစီအစဉ်ချိန်လဲဆီသွားလို့ပါ။အဓိကပါဝင်ဆွေးနွေးပေးတဲ့ဥရွှေပါမတ်တင်စာရှင်လေးကြီးဒေါညွမီတာနဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒိုက်ရိုက်လီလိုက်အစီအစဉ်ဒီမှာပဲကျန်းနာခွင့်ပြီးပါ။နောက်ပိုင်းလဲမဲဆန္ဒနဲ့ရွေးကောက်ပွဲကိစ္စတွေကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။
ကိုယ်တော်ညူဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက www.burmese.voanews.com ဖြစ်ပါတယ်။ဒါ့အပြင်ကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာမှာလည်းသတင်းတွေကိုဖတ်ရှုလို့ရပါတယ်။VOA ကနေတိုက်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေနေ့တွေမှာတပတ်ကို2ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့လာမယ့်အင်္ဂါနေ့ညမှာဆွေးနွေးမယ့်တိုက်ရိုက်လေလံအစီအစဉ်အကြောင်းကိုကြည့်အောင်ပါခင်ဗျာ။
2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မယ်ပုံမှန်4369ပြင်ဆင်ရေးလွတ်တော်ရဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနှိမ်ခဲ့ရပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြမနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။
တော်ရရှင်နေနေနဲ့ကျွန်တော်တို့ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ဒီအင်္ဂါနေ့ည9နာရီမတိုင်ခင်ကျွန်တော်တို့စီကိုဆက်သွယ်ကြဖို့တိုက်တွန်းပါစီခင်ဗျာတော်ရရှင်များခင်ဗျာကျွန်တော်တို့စီကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့ fax နံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့41မီတာတို့မှာပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার ရေးဆိုင်ရာသဘောတူညီချက်တရက်ကိုဒီလကောမှာရဖို့အီရန်ဆက်ဆက်ညှိနှိုင်းရေးမှုတွေမျှော်လင့်ထားပေမဲ့တိတ်ခတ်ခဲ့တဲ့ကိစ္စရပ်တချို့ကိုဆက်လုပ်သွားဖို့လိုနေသေးတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်နဲ့တကပိတ်ဆွေးနွေးပွဲတွေလုပ်နေတာနဲ့အမျှဝန်ကြီးကယ်ရီကဗီယက်နာမြို့မှာစနေနေ့ကပြောတာပါ။တို့တမှုရဖို့နဲ့ရှေ့ဆက်လုသွားနိုင်ဖို့နှစ်ဖက်စလုံးအပြင်းထန်လှုပ်ဆောင်ဖို့လိုတယ်လို့အီရန်ဝန်ကြီးဇာရီဖ်ကပြောပါတယ်။တူနီးရှားနိုင်ငံကပင်လယ်ကမ်းခြေပန်းဖြစ်နေရတဲ့ခုမှာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်နိုင်ငံသားသားထောင်ပေါင်းများစွာတိုက်ပီကနေထွက်ခွာသွားနေကြတဲ့အချိန်မှာတူနီးရှားဝန်ကြီးချုပ်ဟာဘစ်အက်ဆစ်ကလူညိုရေးကိုတွန်းပြချတာဖို့စနေနေ့မှာပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာအမျိုးသမီးအသေးခံဘုံခွဲသူနှစ်ဦးဟာမိုက်ဒူဂီရီမျိုးစီကိုကားကြုံလိုက်စီးဖို့စနေနေ့ကကြိုးစားရင်းသူတို့မှပါတဲ့ဘုံပေါက်ကွဲပြီးတော့တေဆုံသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မိုက်ဒူဂူရီမြို့အနောက်ဘက်ကီလိုမီတာ40လောက်အကွာဂျာကာနာအရက်လမ်းပြမှာရပ်ပြီးကားစီးကိုတားပြီးစီးဖို့အမျိုးသမီးတွေကကြိုးစားခဲ့ကြတယ်လို့ဒေသဆိုင်ရာရဲအယားရှိသူကအပြောအယူကိုပြောပါတယ်။ဒါပေမဲ့လည်းကားသမားအများပြားကရပ်မပေးခဲ့ဘူးလို့ဆိုပါတယ်။တမရဦးသိန်းစိန်ဟာဇွန်လ28ရက်နေ့ကနေ30ရက်နေ့ထိမွန်ဂိုလီးယားနိုင်ငံစီလာရောက်မယ်လို့မွန်ဂိုလီးယားတမရရုပ်ရည်အင်တာနက်စာမျက်နှာမှာဇွန်လ26ရက်နေ့ဆိုတဲ့ကြေညာထားပါတယ်။မွန်ဂိုလီးယားတမရစိုက်ခီအာဂျင်ဘော့ဂ်ဒေါ့ဂျက်ဖိတ်ကြားချက်အရလာရောက်မှာဖြစ်တယ်လို့ပြောထားပါတယ်။ဒါဟာ1956ခုနှစ်မှာနိုင်ငံကြားတန်တမန်ဆက်ဆံရေးထူထောင်ခဲ့ခြင်းကလေးကဆိုရင်မြန်မာတမရတူမွန်ဂိုလီးယားနိုင်ငံစီတရားဝင်နိုင်ငံတော်ခီးစဉ်ဖြစ်ပထမဆုံးအကြိမ်သွားရောက်တာဖြစ်မှာပါ။မြောက်ကိုရီးယားနိုင်ငံကအကြမ်းစခန်းတစ်ခုမှာအကျဉ်းချခံထားရတယ်လို့ယူဆတဲ့မြောက်ကိုရီးယားနိုင်ငံသားတွေရဲ့အမည်စရင်းကိုတောင်ကိုရီးယားလူမှုအခွင့်အရေးလှုပ်ရှားမှုအဖွဲ့အစည်းကထုတ်ပြန်လိုက်ပြီးစုံစမ်းစစ်ဆေးဖို့တောင်းဆိုပါတယ်။မြောက်ကိုရီးယားလူခွင့်ရေးချင်းနေဆိုင်ရာဆိုးမျိုးတော်အခြေဆိုင်မြောက်ကိုရီးယားတွင်လူသားဓုအပေါ်ကျူးလွန်သည့်ရာဇဝတ်မှုများရဆိုင်ရေးနိုင်ငံတကာညွန်ပေါင်းအဖွဲ့ ICNK ကတောက်ကြနေမှာအစီအကံစာထုတ်ပြန်တာပါမြောက်ကိုရီးယားကယိုဒေါ့အချင်းစကန်မှာ2000ပြည့်နှစ်အစောပိုင်းတွေတုန်းကအချင်းချခံခဲ့ရတယ်လို့ယူဆတဲ့မြောက်ကိုရီးယားနိုင်ငံသား180ရဲ့သတင်းချက်လက်တွေအဲ့ဒီအစီအကံစာထဲမှာပါပါတယ်ခင်ဗျာ
ကွာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းချိန်ညားခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကနန်လဖိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာသောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.